Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VO American တိုင်းရဲ့2015ခုနှစ်အောက်တိုဘာလ4ရက်တနင်္ဂနွေနေ့ညဘက်အစည်းအဝေးကို Washington DC မြို့တော်ကနေမြမစံတော်ချိန်ည9:00 အထိလိုင်းနိုမီတာ24 25 30နဲ့50နဲ့လိုင်းလာ190ဒုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်ပါရှင်ကျွန်မတင်ကြီးထိုက်ပါအာဖဂန်နစ္စတန်မြောက်ပိုင်းဒေသခွန်ဒုတ်မြို့ကနေပြီးတော့ MSF အဖွဲ့ထွက်ခွာပြီလို့ဒီကနေ့မှာပဲ MSF ကပြောဆိုလိုက်ပါတယ်။နောက်ဆီးရီးယားနိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်ရောက် ISIS တို့ကိုပစ်မှတ်ထားပြီးဒီကနေ့မှာလည်းလေချောင်းကနေရုရှားတို့ပြင်းပြင်းထန်ထန်ဆက်လက်တိုက်ခိုက်နေပါတယ်။မြန်မာဆွေရနဲ့ဒိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားတနိုင်ငံလုံးပစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ကိုတော့အောက်တိုဘာလ15ရက်နေ့နေပြည်တော်မှာလက်မှတ်ထိုးကြဖို့နှစ်ဖက်တို့သဘောတူလိုက်ကြပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုမတ်မိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။မဘာသာတန်ခါအဖွဲ့အနေနဲ့အမျိုးဘာသာသာသနာအရေးကလွဲရင်ဘယ်ကိစ္စမှဆောင်ရွက်တာမရှိဘူးဆိုတဲ့သတင်းပေးပို့ချက်မှာတော့
နိုင်ငံလုံးကိစ္စအမျိုးသားလုံးကိစ္စအမျိုးသားရေးကိစ္စပြည်ရတော်တန်ခါရရှင်မြတ်ဒီ
တီရီကူဆရာတော်ကြီးမိတ်ချသွားတာဖြစ်ပါတယ်သတင်းနေ့အပြီးမှာတင်ဆက်ပါမယ်ဒီအကြောင်းနဲ့အတူမြမရေးဆွေးနွေးကံမြမပြည်မပေးစာများပြည်တွင်းသတင်းသုံးသက်ချက်နဲ့ကဘာတလွှားထူးခြားစံပြသတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်နဲ့မတ်မိုးဖြူတို့ကကြီးညာပါမယ်ခင်ဗျာ
အာဖဂန်နစ္စတန်မြောက်ပိုင်းဒေသခွန်ဒုတ်မြို့က MSF အဖွဲ့ဖွင့်လှစ်ထားတဲ့စစ်ရုံဘော်ကိုအမေရိကန်တို့ရဲ့လေကြောင်းတိုက်ခိုက်မှုလို့တန်တရာရှိရတဲ့တိုက်ခိုက်မှုအပြီးလူတွေသေဆုံးခဲ့ရပြီးတဲ့နောက်နယ်စည်းမထဆရာဝန်များအဖွဲ့အဲ့ဒီဒေသကနေထွက်ခွာပြီးလို့နိုင်ငံတကာနယ်လှယ်ဆေးကုသရေးအဖွဲ့ MSF ကပြောဆိုလိုက်ပါတယ်။ဘုံချဲတိုက်ခိုက်ခံရမှုအတော်အတွင်းစေယုံတွေမှာတဘုံနေမရှိဘူးလို့လည်း MSF ကညှင်းဆိုထားပါတယ် MSF ကဖွင့်လှစ်ထားတဲ့စေယုံမှာစနေနေ့လုံကလေးချောင်းကနေဘုံချဲတိုက်ခိုက်ခံရတဲ့အတွင်းကလေးငယ်3ဦးတို့အပါအဝင်လူ19ဦးတို့တေဆုံးခဲ့ရတာဖြစ်ပါတယ်ဆိုရင်ရတဲ့လူနာအလုံးတို့ကိုတခြားစေကန်းတွေကိုလွှဲပြောင်းပေးထားပြီး MSF စေဝန်ထမ်းတဦးမှစေယုံမှာမရှိတော့ဘူးလို့ MSF ရဲ့ပြောဝင်ရကပြောပါတယ်တချို့ဝန်ထမ်းတွေကတော့အနီးအနားဒေသကစေယုံနှစ်ခုတော့မှာတာဝန်ထမ်းဆောင်နေတယ်လို့လည်းသူမကပြောပါတယ်လေးချောင်းတိုက်ခိုက်မှုအတွင်းမှာခွန်ဒုစ်မြို့ဆေးရုံမှာတာလီဘန်သဘုံတွေရှိနေတယ်ဆိုတဲ့ဆွတ်ဆွဲချက်ကိုလည်း MSF ကညှင်းဆိုထားပါတယ်။ဒါပေမဲ့ AP သတင်းဌာနကတော့မီးလောင်နေတဲ့ဆေးရုံအဆောက်အုံကိုရိုက်ကူးထားတဲ့ဗီဒီယိုထဲမှာ rifle တနက်တွေအနည်းဆုံး17နက်တလက်တို့အပါအဝင်လက်နက်တွေကိုတွေ့မြင်ရတယ်ဆိုတဲ့ဗီဒီယိုဖိုင်ရှိတယ်လို့ပြောဆိုထားပါတယ်။ခွန်ဒုစ်မြို့ဆေးရုံဘက်ကလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့အာဖဂန်နဲ့အမေရိကန်အစိုးရတို့ထံပထမဆုံးအချိန်သတင်းပို့ခဲ့ပြီးတော့နောက်ထပ်နိုင်ဝက်ကြော်ကြားစင်ကဲပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့နေစီမထဆရာဝန်အဖွဲ့ MSF ကပြောဆိုထားပါတယ်ပောက်ကွဲမှုအတွင်းတေးဆုံးခဲ့သူတွေထဲမှာတော့ MSF ရဲ့ဈေးဝင်ထံ12ဦးတို့လည်းပါဝင်ခဲ့ပါတယ်ရှင
်စတင်းညနေနှောင်းပိုင်းကပါလက်စတိုင်းမျိုးသားတစ်ယောက်ကဓာတ်နဲ့ထွက်ခဲ့တဲ့အတွက်အစ္စရေးနှစ်ယောက်တေးဆုံးပြီးနှစ်ယောက်တည်းရန်ရခဲ့ပြီးတဲ့နောက်ဂျေရုဆလင်မြို့တော်ဟောင်းထဲကိုဝင်ခွင့်ကန့်သတ်လိုက်တယ်လို့အစ္စရေးရဲအရာရှိတွေကဒီကနေ့မှပြောဆိုပါတယ်နှစ်ယောက်တာဝန်ထွက်ခွင့်အကန့်အသတ်ကဂျေရုဆလင်မြို့ထဲမှာနေထိုင်အလုပ်လုပ်ပညာသင်နေသူတွေကိုထိခိုက်မှုတစ်စုံတစ်ရာမရှိပေမဲ့မြို့အရှေ့ပိုင်းကနေထိုင်သူတွေကိုဝင်ခွင့်ပိတ်ပင်ထားပါတယ်။ဒါအပြင်အကဲဆက်တဲ့အခြေအနေရှိနေတဲ့ LX ဗလီကျောင်းဝင်းထဲကိုအသက်50အောက်အမျိုးသားတွေဝင်ခွင့်တားထားပါတယ်။စနေနေ့အကြမ်းဖက်မှုတွေမှာဒီဗလီဝတ်ကျောင်းနားမှာကလေးလေးတယောက်နဲ့အတူမိဘနှစ်ယောက်လမ်းလျှောက်နေတုန်းမှာတိုက်ခိုက်သူတယောက်ကဓာတ်နဲ့အချက်ပေါင်းများစွာထိုးပြီးတိုက်ခိုက်ခဲ့တယ်လို့ကလေးရဲ့အဖေနဲ့အနားမှာရှိတဲ့အမျိုးသားတယောက်သိဆုံးပြီးကလေးနဲ့အမိဖြစ်သူကိုဆေးရုံတင်ထားရပါတယ်။ရဲတပ်ဖွဲ့ပြောခွင့်ရအမျိုးသမီးရဲ့ဆိုရဓာသမဟာအနောက်ဖက်ကန်ကအသက်19နှစ်အရွယ်မိုဟာမက်ဟာလာဘီဆိုသူဖြစ်ပြီးတော့သူမသိဆုံးခင်မှာရဲတပ်ဖွဲ့ဝင်နေတဲ့အနားကခရီးသွားတချို့ကိုတစားကန်တယောက်စီကတနက်ကိုဆွဲပြီးပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။
ဆီးရီးယားနိုင်ငံတွင်ကအစ္စလာမ်ရဲ့အစွန်ရောက် ISIS တို့ကိုပစ်မှတ်ထားပြီးဒီကနေ့တနင်္ဂနွေနေ့မှာလည်းလေကြောင်းကနေပြင်းပြင်းထန်ထန်ဆက်လက်တိုက်ခိုက်နေပြီး ISIS တို့ရဲ့အခြေခံအဆောက်အုံတွေနဲ့ထောက်ပံ့ရေးတွေကိုဘုံကျဲဖျက်ဆီးနိုင်ခဲ့တယ်လို့ရုရှားအစိုးရကပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့24နှစ်အတွင်းအစ္စလာမ်ရဲ့အစွန်ရောက် ISIS တို့ရဲ့လေ့ကျင့်ရေးစခန်းတွေလက်နက်သုံးလောင်းယူနေတဲ့အမိန့်ပေးစခန်းတွေအပါအဝင်ပြစ်မှတ်ဆဲခုကိုရုရှားစစ်လေယာဉ်တို့တိုက်ခိုက်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနရဲ့ညင်ညာချက်မှာဖော်ပြထားပါတယ်ဆီးရီးယားအနောက်ပိုင်းအစ်တလစ်ခရိုင်တွင်းကိုအများဆုံးပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ ISIS တို့အုပ်ချုပ်နေတဲ့ရက်ကာမြို့အနီးတစ်ဝိုက်မှာလည်းတချို့တဝက်ထိမှန်ခဲ့ပါတယ် ဒီကနေ့မှာပဲအစ်တလီတောင်ပိုင်းမှာရှိတဲ့ Homes နဲ့ Hamas မြို့အနီးမှာလဲရုရှားတို့ရဲ့လေကြောင်းတိုက်ခိုက်မှုလို့တန်တရာရှိထားတဲ့နောက်ထပ်တိုက်ခိုက်မှုတွေရှိခဲ့တယ်လို့ဗြိတိန်ခြေဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောဆိုထားပါတယ်ရုရှားတို့ဟာ ISIS အစွန်ရောက်ထုတ်ကိုပြစ်မှတ်ထားတိုက်ခိုက်နေတာမဟုတ်ပဲစီးရီးယားသမ္မတဘာရှားလ်အာဆတ်ကိုစန့်ကျင်တိုက်ခိုက်နေတဲ့အနောက်အုပ်စုထောက်ပံ့ပေးထားတဲ့သဘုံတွေကိုရုရှားလေယာဉ်တွေကဘုံကျဲတိုက်ခိုက်နေပါတယ်လို့အနောက်နိုင်ငံတွေကမေးခွန်းထုတ်ဝေဖန်မှုတွေရှိနေပေမဲ့ရုရှားတို့ဘက်ကတော့လေကြောင်းတိုက်ခိုက်မှုတွေကိုတိုးမြှင့်သွားမယ်လို့ပြောဆိုထားပါတယ်ရှင်
။အမေရိကန်နိုင်ငံအော်ရီဂွန်ပြည်နယ်ဒေသကောလိပ်မှာတနက်သမားတယောက်တိုက်ခိုက်ခဲ့တဲ့အတွက်လူ၉ယောက်သေဆုံးသွားတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးဆက်ပြီးစုံစမ်းစစ်ဆေးနေရုံပဲလို့တာဝန်ရှိသူတွေကပြောဆိုပါတယ်။ကနဦးလုပ်ငန်းအစ်အနေနဲ့ဆိုးဝါးလာတဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်တဲ့သတင်းချက်လက်တွေဖြစ်နိုင်ခြေအသေးစိတ်အချက်တွေကိုစုဆောင်းနေပြီးတော့ဒီမှုကိုနားလည်ဖို့စ조사နေပါတယ်။ဒါမှနောက်နာကမှဒီလိုပြဿနာမျိုးတွေဖြစ်လာရင်တနိုင်ငံလုံးအတိုင်းအတာအနေနဲ့ဥပဒေအရရေးယူဖို့သက်ဆိုင်ရာဌာနတွေပူးပေါင်းဆောင်ရွက်နိုင်မှာဖြစ်ပါတယ်လို့ဒေါက်ဂလတ်မြို့နယ်ရဲမှုန်ဂျွန်ဟန်နင်းကပြောဆိုပါတယ်။ကြာသာပတေးနေ့ကအမ်ကောဒေတာကောလိပ်ထဲမှာတနက်သမားကလူအစုလိုက်ပြုံးလိုက်ပစ်ခတ်တပ်ဖြတ်ခဲ့ပြီးရဲတပ်ဖွဲ့ဝင်တွေနဲ့ရင်ဆိုင်တွေ့ချိန်မှာအသက်26နှစ်အရွယ်ခရစ်စတိုဖာဟာပါမာဆာဟာသူကိုသူအဆုံးစီရင်ခဲ့တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုပါတယ်။ကဘာကြီးတစ်ခုလုံးကသူနဲ့ဆန့်ကျင်ဘက်ဖြစ်နေတာခံစားရတယ်လို့အခင်းဖြစ်ချိန်ကြံရင်တဲ့တနက်သမားရဲမှတ်စုတွေမှာတွေ့ရတဲ့အကြောင်းတဲ့မီဒီယာတွေကဖော်ပြပါတယ်ဒီတိုက်ခိုက်မှုကြောင့် Congress လွှတ်တော်မှာတနက်ထိန်ချုပ်ဖို့ဥပဒေချမှတ်ရေးအတွက်အရေးယူဆောင်ရွက်မဲ့လူတွေကိုမဲပေးရွေးချယ်ဖို့သမ္မတ Obama ကတိုက်တွန်းပြောဆိုခဲ့ပါတယ
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း 9:00 ကနေ 10:00 အစီအစဉ်ကိုတော့လိုင်းဒိုမီတာ 24kHz 1239 လိုင်းဒိုမီတာ 25kHz 11965လိုင်းဒိုမီတာ 32kHz 9323 ညလိုင်းဒိုမီတာ 51kHz 9885 စနီတနူးနေမှာလိုင်းလိုက်မီတာ 190kHz 1905 ရို့နဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာပေးနေပါတယ်ရှင်။မြန်မာဆိုရနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တချို့တို့ကြားတနင်္ဂနွေလုံးပြစ်ခတ်တိုက်ခဲမှုရစဲရဲသဘောတူစာချုပ်ကိုအောက်တိုဘာလ15ရက်နေ့မှာလက်မှတ်ရေးထိုးကြဖို့ဒီကနေ့မှာပဲနှစ်ဖက်တို့သဘောတူလိုက်ကြပါပြီ။နေပြည်တော် MICC 2မှာချင်ပမဲ့သဘောတူလက်မှတ်ရေးထိုးဖို့အတွက်လည်းတစ်ဖက်စီကကိုယ်စားလှယ်ဆယ်ဦးတို့ပါဝင်တဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲသဘောတူစာချုပ်လက်မှတ်ရေးထိုးဖို့ကျင့်ပါရေးပူးရဲကော်မတီကိုလည်းဒီကနေ့မှပဲဖွဲ့စည်းခဲ့ပါတယ်။ရန်ကုန်မြို့ကမြန်မာငြိမ်းချမ်းရေးစင်တာမှာမြန်မာဆိုရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ NCA လက်မှတ်ရေးထိုးမဲ့တိုင်းရင်းသားကိုယ်စားလှယ်တချို့တို့ဆွေးနွေးသဘောတူခဲ့ကြတာလည်းဖြစ်ပါတယ်။တနင်္ဂနွေလုံးပြစ်ခတ်ရစဲရဲသဘောတူစာချုပ်ဆိုပေမဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အားလုံးတို့တော့မပါပါဘူး။အဖြစ်ရရေးမြန်မာဆိုရနဲ့စတင်ဆွေးနွေးခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်18ဖွဲ့တဲက9ဖွဲ့သာ NCA ကိုလက်မှတ်ထိုးဖို့သဘောတူထားပြီးကျန်တဲ့10ဖွဲ့တို့ကတော့အစိုးရဘက်ကလက်နက်ကိုင်အားလုံးကိုလက်ခံမှလက်မှတ်ထိုးမယ်ဆိုတဲ့မူကိုကင်ဆယ်ပြီး NCA မှလက်မှတ်ထိုးဖို့ဆိုင်းငံ့ထားကြပါတယ်။လက်မှတ်ထိုးမဲ့အဖွဲ့တွေကတော့ KNU ကရင်မျိုးသားအစည်းအရုံးဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLAPC ချင်းမျိုးသားတပ်ဦး CNF ပအိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့ရခိုင်ပြည်လူမျိုးရေးပါတီ ALP အဖွဲ့တို့ဖြစ်ပါတယ်ရှင်
။မလေးရှားနိုင်ငံမှာမိခိုမျိုးဆိုင်ပြီးလေရုညဉ့်ညမ်းမှုအခြေအနေဆက်ပြီးဆွေးနွေးနေမှာဖြစ်လို့လာမယ့်တနင်္လာနေ့အင်္ဂါနေ့ဒီမှာအစိုးရအကြောင်းတွေကိုပိတ်ထားမှာဖြစ်ပါတယ်။မြို့တော်ကွာလာလမ်ပူမှာဒီကနေ့တနင်္လာနေ့မှာလေရုညဉ့်ညမ်းမှုအခြေအနေအဆိုးဆုံးအဆင့်မှာရှိနေပါတယ်။ညဉ့်ညမ်းမှုအညွန့်ကိန်း283အထိရောက်နေပြီးတော့အဆိုးဆုံးအခြေအနေမှာရှိနေတဲ့အတွက်ကျန်းမာရေးကိုထိခိုက်နိုင်တယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းဆိုင်ရာဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။လေရုညဉ့်ညမ်းမှုကြောင့်နှစ်ပတ်လည်မာရသွန်ပွဲကိုဖျက်သိမ်းရမယ့်အခြေအနေရောက်နေတဲ့အတွက်အပြေးသမားတွေရောပရိသတ်တွေပါစိတ်ပျက်နေကြပါတယ်။ Indonesian နိုင်ငံ Sumatra နဲ့ Kalimantan ဒေသတွေကတော်မီလောင်မှုတွေကနေစခဲ့တဲ့ဒီမီးခိုးမျိုးတွေကမလေးရှားတနိုင်ငံလုံးကိုထိခိုက်မှုရှိနေတာအချိန်တစ်လကျော်ရှိနေပြီဖြစ်ပါတယ်
။တရုတ်နိုင်ငံတောင်ပိုင်းကိုအင်အားဖြင့်တိုင်ဖွန်းမုန်တိုင်းတနင်္ဂနွေနေ့နေကင်းပိုင်းမှာစတင်ဝင်ရောက်နေပြီးကန်ယူရန်ဒေသတွေကိုရိုက်ခတ်နေတာကြောင့်တောင်းနဲ့ချီတဲ့ဒေသခံတွေကိုဘေးလွတ်ရာရွှေ့ပြောင်းနေကြရပါတယ်။ တိုင်ဖွန်းမူဂျီဂေကတနအီကို180ကီလိုမီတာနှုန်းနဲ့တိုက်ခတ်နေပြီးမနေ့ပြန်တနင်္လာနေ့မှာတော့တချို့ဒေသတွေမှာမိုးရေချိန်280မီလီမီတာအထိရောက်ရှိမယ်လို့အမျိုးသားမိုးလေဝသဌာနကကြေညာထားပါတယ်။ဂွန်တောင်းနဲ့ဟိုင်နန်းပြည်နယ်တို့မှာမုန်တိုင်းထံအဆိုးအဝါဆုံးခံစားကြရဖွယ်ရှိနေပါတယ်။သတင်းတစ်ပတ်ကြာတရုတ်အမျိုးသားနေအလက်ရက်ကာလနဲ့တိုက်ဆိုင်ဆိုင်တိုင်ဖွန်းပုံတိုင်းတိုက်ခတ်မှုနဲ့ကြုံတွေ့နေရတာလည်းဖြစ်ပါတယ်။အပန်းဖြစ်စခန်းတွေရှိတဲ့ဟိုင်နန်ကျွန်းမှာလည်းထောင်နဲ့ချီတဲ့အလက်ရက်ခီးထွက်သူတွေရှိနေကြပါတယ်။အခုတရုတ်နိုင်ငံတောင်ပိုင်းကိုဝင်ရောက်နေတဲ့မုန်တိုင်းမူဂျီဂေကတော့ကိုရီးယားဘာသာစကားနဲ့အမည်ပေးထားတာဖြစ်ပြီးတက်တန့်လို့အဓိပ္ပာယ်ရပါတယ်ရှင်
။ဂွတ်ဒီမာလာနိုင်ငံမြို့ပြင်မှာဖြစ်ခဲ့တဲ့ရွှေမြေပြုံးမှုမှာအသက်ရှင်ကျန်သူတွေတွေ့နိုင်မှုမျောလင့်ချက်နေသွားပြီဖြစ်ပါတယ်။ရေးပေါ်ကယ်ဆယ်ရေးသမားတွေကပျောက်ဆုံးသူ350ကိုကယ်တင်နိုင်မှုတန်းနေချီတဲ့မြေသားတွေတူးထုတ်ခဲ့ပေမဲ့သေဆုံးသူဦးရေ86အထိတိုးပွားလာပြီးနောက်ထပ်လည်းထပ်တိုးအောင်မယ်လို့ယူဆရပါတယ်ရှင
်။နိုင်ဂျီးရီးယားနိုင်ငံမှာအနည်းဆုံးလူ18ဦးသေဆုံးလူ40လောက်ဒဏ်ရာရခဲ့တဲ့ညာညာနဲ့ခူကြီးမျိုးတို့ကပောက်ခွဲမှုနှစ်ခုရဲ့လက်သက်တရခံနဲ့ပတ်သက်လို့ရဲတွေနဲ့မျက်မြင်တွေ့သူတွေကဘု து လက်ချက်ဆိုတာကိုဆက်ဆက်ပြောဆိုနေကြပါတယ်။ဘု து လက်ချက်ဆိုတာကိုမသိရသေးပေမဲ့အာနာပိုင်တို့ကတော့ဘိုကိုဟာရန်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ပြောဆိုနေကြပါတယ်ရှင်။
တိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့မမိုးဖြူတို့ကပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေကို burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့အပတ်စဉ်ကန်တာတစ်ခုကိုအရင်ဦးဆုံးတင်ဆက်ပါမယ်ရွေးကောက်ပွဲမှာမဲပေးကြမဲ့ဘယ်သူမဆိုကိုယ့်ရဲ့အနာဂတ်အတွက်ဒီမဲပြားကအရေးကြီးတယ်ဆိုတဲ့စိတ်မျိုးနဲ့ကိုယ်စလေလောင်းကိုရွေးချယ်ဖို့အရေးကြီးတယ်လို့နာယေးကူညီမှုအသင်းဥက္ကဋ္ဌဖြစ်သူနုပညာရှင်တရုတ်ဆောင်ဦးကျော်သူကပြောကြားလိုက်ပါတယ် VOA မြန်မာပိုင်းနဲ့တည်တံ့မေးမြန်းခန်းမှာပြောကြားလိုက်တာဖြစ်ပြီး Washington DC ကိုရောက်ရှိခဲ့ဦးကျော်သူရဲ့ရွေးကောက်ပွဲပေါ်အမြင်တွေကိုကိုဇော်ဝင်းနိုင်ကမေးမြန်းတင်ဆက်ထားတာပ
ါဦးကျော်သူ VOA ကိုအခုလိုတက်ဆုံမေးမြန်းခွင့်ပြုရတဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
အဲ့ကျွန်တော်လည်းကျေးဇူးတင်ပါပဲ
ဟုတ်ကဲ့ဦးကျော်သူဟာဆိုလို့ရှိရင်ဘဝမျိုးစုံကျင်လည်ခဲ့တဲ့သူတူဆွေစုံရပုံကိုတူလို့ဖြစ်နေလေအခုမြန်မာပြည်မှာဆိုလို့ရှိရင်ရုပ်ရှင်မင်းသားဘဝမှာလည်းအောင်မြင်ကြကြခဲ့တယ်အခုနောက်ပိုင်းမှာဒီလူမှုရေးလုပ်ငန်းတွေနိုင်ကူညီမှုအသင်းလုပ်ငန်းတွေမှာလည်းတော်တော်လေးကိုတကယ်တိုင်းသိပြည်သိအောင်မြင်ကြကြနေတဲ့အဖွဲ့အစည်းဖြစ်တယ်ပေါ့နော်ဒါမအောင်မြင်သင့်တဲ့ကိစ္စမှအောင်မြင်နေတယ်ပေါ့ဒီဟာမျိုးကတော့ဒါပေမဲ့တခြားဒီနိုင်ငံရေးလူမှုရေးကိစ္စတွေလည်းအများကြီးအပြင်မှာလုပ်နေတာတွေရှိပါတယ်ဆိုတော့ကျွန်တော်တို့ပထမဆုံးမေးချင်တာကတော့အခုမကြခင်နိုဝင်ဘာလ10ရက်နေ့မှာကျင်းပတော့မယ့်ရွေးကောက်ပွဲအကြောင်းလေးနည်းနည်းမေးချင်ပါတယ်
။ဟုတ်ကဲ့ပါ
။အခုဟိုဒီလာမယ့်ရွေးကောက်ပွဲမှာမင်းသားမင်းသမီးတွေအရင်ရွေးကောက်ပွဲနဲ့မတူဘဲနဲ့ဒီဟိုပေါ့နော်စီယုံရေးလုပ်ငန်းတွေတချင်းတွေဆိုပြီးတော့လုပ်ကြတာတွေကမ်ပိန်းတွေလုပ်ကြတာတွေအများကြီးကျွန်တော်တို့တွေ့ရပါတယ်။ဆိုတော့ဒီလိုအားတွေဟာပြောင်းတိုးတက်ပြောင်းလဲလာတဲ့လက္ခဏာတွေလားဥကျော်သူအနေနဲ့ဘယ်လိုမြင်မိပါသလဲရုပ်ရှင်မင်းသားအနုပညာရှင်တွေပါဝင်နေတဲ့ကိစ္စပေါ့
။ဒီအနုပညာရှင်တွေပါဆိုတာလူပညာရှင်တွေကဒါပြည်သူလူထုကိုစားပြုနေရတဲ့သူတွေပြည်သူနဲ့တစ်ထက်တည်းကြတယ်အဲပြည်သူလူထုခံစားနေရတာအနုပညာရှင်တွေခံစားရတယ်အဲ့တော့ပြည်သူလူထုတွေကလိုချင်တဲ့အရာတခုကိုဒါတွေကအနုပညာရှင်တွေကလည်းဟိုတဒါဒါအားဝင်ပါဝင်ခြင်းဖြစ်ပါတယ
်ဥကျဆိုတာဆိုလို့ရှိရင်ဒီပြီးခဲ့တဲ့ဆော့ဆော့ကျွန်တော်ပြောသလိုရှိုးဝါရောင်ဒေါ်လာရေးမှလည်းတကယ်ကိုထက်ထက်ဝင်ဝင်ပါဝင်ခဲ့တယ်ဒီဟိုအဲ့ဒီအတွက်လည်းဟိုအနာဘိုင်းကြီးရဲ့ဖန်စီထင်းချုပ်တာမျိုးတွေပါလေခံခဲ့ရတဲ့အနေထားမျိုးတွေရှိတယ်ပေါ့နော်ဆိုတော့အခုနောက်ပိုင်းမှာအဲ့လိုမျိုးနိုင်ငံရေးလှုပ်ရှားမှုတွေရှိလာခဲ့တဲ့အတွက်နိုင်ငံရေးမှာမဝင်ဘူးလားဆိုပြီးတော့ပြောကြတာတွေလည်းဥကျော်သူကိုယ်တိုင်လည်းကြားမှာအပြင်မှာလည်းကျွန်တော်တို့ကြားနေကြတယ်ပေါ့နော်နိုင်ငံရေးကိုဘာကြောင့်ဝင်မလုပ်တာလဲ
နိုင်ငံရေးကိုကျွန်တော်လှုပ်ချင်စေမရှိဘူးဘာဒီနိုင်ငံရေးပါတီထုံးနဲ့ဆိုတာဟိုတသန်းသူ့အတိုင်းအတာတခုရှိတယ်ကျွန်တော်ပြည်သူလူထုကိုပဲလိုအပ်တဲ့ဟာလေးတွေကျွန်တော်တို့ဖြည့်ဆည်းပေးရတာပဲကျွန်တော်စိတ်ကျေနပ်တယ်ကြည်နူးတယ်အဲ့တော့ဒါကျွန်တော်တို့ကဒီနာရေးကျမ်းမာရေးပညာရေးကဘာဘာဘေးတွေလှုပ်ပြေးနေရတာဒါပြည်သူလူထုအတွက်အကူအညီပေးနေတာဒါတနည်းအားဖြင့်အစိုးရကိုတစ်ဖက်တစ်လမ်းအထောက်အကူပြုပေးနေတဲ့အဖွဲ့လေးအဲ့တော့ဒါကျွန်တော်တို့လှုပ်တဲ့အတိုင်းဒါ limit တက်လာတယ်ဆိုရင်ဒါကျွန်တော်တိုင်းပြည်အုပ်ချုပ်တဲ့အစိုးရလိုအပ်လို့ကျွန်တော်တို့ရဲ့အကူအညီမှုတွေမြင့်မားလာတယ်လို့ပဲကျွန်တော်သုံးသပ်ပါတာ
ဟုတ်ကဲ့ဟိုအခုဟိုမကြသေးခင်ကပဲဒီရွေးကောက်ပွဲကိုယ်စားလှယ်လောင်းတွေရွေးချယ်ကြတဲ့နေရာမှာတချို့ကိစ္စတွေမှာဟိုဥပမာ NLD ကိုပဲကျွန်တော်တို့တည်ထားပြီးကြည့်ကြမယ်ဆိုရင်ပေါ့နော်သူကတကယ်ဟိုအတိုက်ခံ NRG ပါတီဖြစ်နေတော့ အန်အေဒီပါတီကနေကိုယ်စားလှယ်တော်နေယူတဲ့နေရာမှာနိုင်ငံရေးမှာအရင်အဆင့်တစ်ဆိုင်လှုပ်လာခဲ့တဲ့အဆင့်အလားရှိတဲ့သူတွေပေါ့နော်ဥပမာ88မျိုးဆက်တို့လိုမျိုးလူတွေပါမလာတဲ့အပေါ်တချို့ကပြောကြဆိုကြတာတွေဝေဖန်တာတွေရှိပါတယ်အဲ့ဒီပေါ်မှာဥချော်သူဘယ်လိုများတင်ပြပေးကြလဲ
ဒါကတော့ဒီ NND ရဲ့သူလှုပ်ထုံးလုံးနေရာဘယ်လိုရှိရစားကြကျော်လဲနားမလဲဟိုတီးလည်းမတီးဘောလေမမတော့ဒါဘယ်သူပဲဖြစ်ဖြစ်ဟိုတိုင်းပြည်အတွက်တကယ်ဟိုကိုကျိုးစွန်ပြီးအနစ်နာခံမဲ့သူတွေว่าดาวบ้านมาซินดาตอต
อญูติน
ดอญูตินรู้ว่ารู้ရှိရဲ့အဲသူတို့လည်းဒါအမှန်မှာတော့ပါသိနေဒါမဲလဲပြီးသိနေဒီဟာတွေကတော့တိုင်းပြည်အတွက်အနစ်နာခံလုပ်မဲ့သူမှန်တယ်မဟုတ်ဒါကျွန်တော်တို့ကမဲပြရမယ်အနေထားမျိုးဒါပြည်လူစုမှာဒီလိုအတွေ့အခေါ်မျိုးရှိဖို့အရေးကြီးပါတယ
်လက်ရှိအစိုးရလုပ်နေတဲ့ပြောင်းလဲရေးအပေါ်မှာဘယ်လိုမြင်တယ်လဲအဲ့ဒီနောက်ဆက်တွဲအဖြစ်နဲ့အန်အေဒီအနေနဲ့ရောတကယ်ပြောင်းလဲမှုတွေဖော်ဆောင်နိုင်မလားဆိုတော့ကျွန်တော်မေးချင်ပ
ါအဲ့ဒါတော့ဥပမာ NLD ပဲနိုင်နိုင်ကြန့်ခိုင်ရေးရပဲပြန်နိုင်နိုင်ဟိုနိုင်တဲ့သူတွေကတကယ်နိုင်တဲ့အလျောက်ကိုပြည်သူလူထုအချက်ကိုလှုပ်ပေးဖို့အရေးကြီးတယ်အရေးကြီးကကျွန်တော်တို့ပြရဟိတသမားတွေပြရဟိတအသင်းဖွဲ့တွေရဲ့ဒီပြည်သူလူထုကိုကူညီရတဲ့အတိုင်းဒါရော့ချသွားဖို့အရေးကြီးတယ်ဒါမှလည်းတိုင်းပြည်ကငြိမ်းချမ်းသာတဲ့တိုင်းပြည်ဖြစ်မယ်လို့ကျွန်တော်ယုံတယ
်ဟုတ်ကဲ့နောက်တစ်ခုလူအခုရုပ်ောက်ပွဲနဲ့ပတ်သက်ပြီးလူပြောများနေတာမဲစင်းကိစ္စဆိုရုပ်ောက်ပွဲမတိုင်ခင်လေးမှာပဲမကြသေးခင်ကပဲသူတို့တကောင်စင်းနေကောက်ထားတယ်တိန်တော်ဘယ်နှယောက်ရှိတယ်အသက်ဘယ်လောက်ရှိတယ်ဆိုတာလဲအစိုးရရှိမှစင်းနေရှိထားပြီးသားဒါပေမဲ့အခုမဲစင်းလုတ်တဲ့နေရာမှာသူတို့အခက်ခဲတွေမျိုးမျိုးရှိနေတယ်ဥပဒေတွေလည်းအမျိုးမျိုးသူတို့ထုတ်ပြန်နေအဲ့ဒီအပေါ်မှာဘယ်လိုမြင်မိပါလဲ
အဲ့ဒါဒါဒီမဲရွေးကောက်ရေးအဖွဲ့ပေါ့လေဗာကော်မရှင
်ကော်မရှင်
အဖွဲ့ရဲ့လူအပ်ချက်လူပဲဒါကျွန်တော်မြင်တယ်ဗာကော်မရှင်ဥက္ကဋ္ဌကိုယ်တိုင်က30ရာခိုင်နှုန်းမဲ့သူမှန်ကန်ကြောင်းအာမခံတယ်သူတရားဝင်ကြီးပြောထားတဲ့အတွက်ဒါကတော့သူတို့ရဲ့အားနည်းချက်ပဲဒါတွေကဟိုပြည်ပနိုင်ငံကလည်း budget တွေလည်းချပေးတယ်ချပေးတဲ့ဟာကိုတေချာထိရောက်မလုပ်တာကတော့ဒါဟိုအင်မတန်ဟိုဒါတိုင်းပြည်အတွက်အရေးကြီးတဲ့အချက်တစ်ချက်ပဲဆုံးရှုံးမှုတွေအများကြီးဖြစ်သွားနိုင်ပါတယ
်တချို့ပြောကြတာဟိုခုထောက်ပြကြတာကဘာကြောင့်လဲဆိုတော့ရုပ်ောက်ဘက်ကော်မရှင်တီဘဲမလိုက်ဖဲနဲ့တမတမကြကြအလျာရနေပြီးတော့ရပ်တည်ပေးရမယ်ကော်မရှင်ဖြစ်တယ်ဘယ်နိုင်ငံမှာဖြစ်ဖြစ်ပေါ့နော်ဒါပေမဲ့ဒီမြန်မာနိုင်ငံကအနေထားအရာဆိုလို့ရှိရင်ရုပ်ောက်ဘက်ကော်မရှင်ဟာလက်ရှိအစိုးရဘက်ကိုရေးနေတယ်အစိုးရကြိုက်တာကိုလိုက်ပြီးလှုပ်ပေးနေတယ်ဆိုတော့ဝေဖန်မှုတွေရှိနေလို့အဲ့လိုမျိုးမေးကြည့်
တာ။ဒါတော့ဒါဟိုကိုကိုကိုအတိဆုံးမဲ့ပေါ့လေ။ဒါကျွန်တော်တို့ဘေးကနေဝေဖန်နေလို့ကဟိုအလကားပဲ။ဟိုဘာကြောင့်ကျွန်တော်တို့ဒီမှာကျွန်တော်တို့အိမ်တော်စုစီရင်စီရင်ဒါကျွန်တော်ရောက်ခမကြီးစုံသွားရောက်ခမကြီးတော့မှပါတယ်။စုံသွားတဲ့လူတော့မှမဲပေးခွင့်ရှိတယ်။အိမ်မှာကျွန်တော်တို့နဲ့ဟိုနှစ်ရှင်လာများအတူတူကနေခဲ့တဲ့ကလေးတွေဒီကျွန်တော်တို့အိမ်ဝိုင်းကူညီပေးနေတဲ့ကလေးတွေကြတော့မပါဘူးဒါတကောင်စင်းတွေလည်းပါတယ်သူမဲပေးတဲ့တည်းမပါလာဘူးအဲကျွန်တော်သားသမီးတွေကြတော့လည်းပါလာတယ်အဲတော့ဓာမျိုးတွေကတော့နည်းနည်းလွဲမမှုကြီးတော့ရှိနေတယ်အရင်ပထမတစ်ချိန်တုန်းကဆိုဒါကျွန်တော်တို့နာမည်တော့ပါတယ်သို့တော့အိမ်လိပ်စာမှားနေတယ်ဒါတွေကမဲပေးတဲ့အချိန်ကျတော့အိမ်လိပ်စာမှားရင်ဒါပြဿနာတက်နိုင်တယ်အဲတော့ကျွန်တော်တို့ကဒါကိုပြန်ထောက်ပြပြန်ခိုင်းရတဲ့အနေအထားတွေရှိတယ်
အဲ့လိုပြန်ပြန်ခိုင်းတဲ့နေရာမှာအခက်ခဲရှိလားသူတို့လောလောကူကူပဲပြင်ပေးသလား
အခက်ခဲတော့မရှိပါဘူးမှန်မှန်ကန်ကိုပြန်ပြင်ပေးပါလေအဲ့ဒါတော့
အခုအစိုးရအပြောင်းလဲမဖြစ်ခင်မှာပြုလုပ်ခဲ့တဲ့ဒီရွက်ောက်ပွဲနဲ့ဒီဒီအခုလာမဲ့ဒီနိုဝင်ဘာရွက်ောက်ပွဲကွာခြားမှုတွေဘာတွေများမြင်မိသလဲသတိထားမိသလဲ
ကွာခြားမှုကတော့ဟိုတပွဲတပွဲအပုတ်ချနေရတယ်ဟိုနာမည်ဖြတ်တာမျိုးတွေဒါမျိုးရတာမလုပ်တင်ကိုယ့်အလုပ်ကိုလုပ်ပြမယ်ကိုပြည်သူအတွက်ဘယ်လောက်လုပ်ပေးနိုင်လဲလုတ်ပေးနိုင်တယ်ဆိုတော့အာမခံချက်အတိုင်းနိုင်သွားရင်ဒါလုတ်ပေးရမယ်ဟိုရွေးကောက်ပွဲလုတ်ခံကြီးကြမှာဗျာအင်လိုက်အားတိုင်းနဲ့ဟိုဘာအလုတ်တွေလုတ်ပြနေရတော့ဒါအသေးပဲမရှိတဲ့လုတ်ရက်ပဲ
ဟုတ်ကဲ့နောက်တစ်ခုကဒီမကြသေးခင်ကပဲမြန်မာနိုင်ငံဒေတာတော်တော်များများမှာရေကြီးမိုးတဲရေကြီးမှုတွေကြီးကြီးဖြစ်ခဲ့တယ်အဲကလေးမျိုးတို့ချင်းတောင်လို့ဆိုရင်တော်တော်လေးအထိနာတာပေါ့နော်အေယာဝတီတိုင်းစကိုင်းတိုင်းအစုံမဲ့မကွေးတိုင်းအပါဝင်ဆိုတော့အဲ့လိုနေရာတွေမှာတချို့ပြောကြတာတကယ်စိုးစိုးဝါးဖြစ်ခဲ့တဲ့နေရာတွေမှာဒီသူတို့အိမ်တွေပြောင်းရွှေ့ရတာပါရှိတော့အိမ်တော်စင်းနေပါတယ်ပျောက်မဲစင်းနေပါတယ်လည်းဟိုရောက်ဒီရောက်တွေဖြစ်တဲ့အခါကျတော့ဒီနေရာတွေမှာရွက်ောက်ပွဲမလုပ်သေးဘဲနဲ့ဆိုင်ငံထိုင်နောက်ကျပြီးမှလုပ်ရင်ကောင်းမလားဆိုပြီးပြောဆိုကြတဲ့အပေါ်မှာရောဘယ်လိုမြင်မိလဲ
အဲ့ဒါတော့ကျွန်တော်အနေနဲ့ကတော့ဟိုရွက်ောက်ပွဲလုပ်တဲ့ဆိုရင်တည့်ရက်တဲ့တစ်ချိန်တည်းမှာလုပ်တင်တယ်ဒါဟိုစနစ်ကြအောင်လည်းဒီကအများဆုံးဒီအောင်စည်ရင်ပြန်ကောက်ဖို့တော့အရေးကြီးတယ်ဘာလို့တစ်ချိန်တည်းပြန်တဲ့လုံမှဒါမှန်ကန်မှုရှိမယ်နောက်တူအိုးမဲဆန္ဒရှင်တွေဆိုပြီးတော့တက်လာရင်ဒါမှားရွံ့မှာပဲအဲကြိုတင်မဲပေးရတဲ့စနစ်တွေဒီဟာတွေရတယ်အဲတော့အမှားရွံ့နေရှိနိုင်ပါလေ
ဟုတ်ကဲ့အဲ့ဒီကြိုတင်မဲစင်းကိုလည်းကျွန်တော်နောက်မေးချင်တာပါဆိုတော့ မြန်မာနိုင်ငံထဲမှာကြိုတင်မဲ့ဆင်းစီလို့အစုဖြင့်ပြည်ပမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံမှာတွေကိုကျွန်တော်တို့တန်းနဲ့ချီပြီးရှိတယ်။ဒါပေမဲ့တကဘာလုံးအတိုင်းအတာနဲ့ပြည်ပကိုရောက်နေတဲ့မြန်မာနိုင်ငံသားတွေရဲ့အရေးတွေဟာတောင်းကနာမဲ့ရှိတယ်ဆိုပြီးတော့ရုပ်ခောက်ဖက်ကော်မရှင်ကပြောထားတယ်။ဆိုတော့အဲ့ဒီအပေါ်မှာဘယ်လိုမြင်မိလဲ။တော်တော်လေးကနာကွာနေတယ
်။ဒါတော့ဘယ်လိုသူတို့ဘယ်လိုသတ်မှတ်လဲမသိဘူး။ပြည်ပရောက်မြန်မာနိုင်ငံသားတွေကမြန်မာလူမျိုးမဟုတ်ဘူးလို့ပဲဆိုချင်တာလား။ဒါရရတော့သူဒီတန်ယုံရဲ့အကြီးကလူအချက်လည်းပါတာပေါ့လေဒါတချို့ကြတော့အခြေအနေရဟိုတရားဝင်မလာဘဲနဲ့လာအလုပ်လုပ်တဲ့လူမျိုးတွေရှိတယ်ဒါမျိုးကြတော့တရားမဝင်ဖြစ်သွားတဲ့အပိုင်းလားဒါတွေကတော့ဟိုကျွန်တော်လည်းလိုက်မမိဘူးအဲ့ဒါတော့
တရားတာမတရားတာဆိုတော့ရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ပေါ်မှာလည်းမူတည်မဲ့နောက်အာဏာပိုင်တွေကအခုတချို့လုပ်နေကြတာတွေရှိတယ်ပေါ့နော်ဒီမေယာဖို့အတွက်သူတို့ကမ်ပိန်းလုပ်တဲ့နေရာမှာပတ်စံတွေတုံးတဲ့နေရာမှာနိုင်ငံတော်လက်ရှိအနာဂတ်ပါတီကိုဆိုလိုတာပါနိုင်ငံတော်ဘတ်ဂျက်ထဲကသုံးသလားသူတို့ကိုယ်ပိုင်ငွေသုံးသလားပါတီရမငွေသုံးသလားဆိုတော့ကျွန်တော်တို့ကိုယ်ကပြောမသိနိုင်ဘူးအဲ့လိုမျိုးဝင်လင်းမြင်တာမှုမရှိတဲ့ကိစ္စတွေရော
ဒါတချို့ရှိရတဲ့ဥပမာဒီဥမာအခုလက်ရှိအာဏာရဒီကြံ့ခိုင်ရေးဒီစီယုံရင်စင်းတဲ့ဟိုအရာဝီတိုင်းမှာစီယုံရင်စင်းတဲ့လှေတွေဒီ speed boat တွေအဲ့ဒါရေဘေးဖြစ်တော့ဟိုပြည်ပနိုင်ငံတွေလှူထားတဲ့ speed boat ဆိုတာဟိုကျွန်တော်တို့ကြားရတယ်ဘာဖြစ်လို့ဒီအဲ့ရရေပြေတော့ကဖြစ်တော့ဒီလိုလှေတွေနဲ့မကူညီပဲနဲ့ဒီမဲဆွဲတဲ့နေရာမှာဘာလို့ဒီ speed boat တွေနဲ့ဘာလို့ဟွာလုပ်လဲဒါရတော့အများကြီးပေါ့ဟုတ်လားဒီလိုပြောရင်လည
်းဟုတ်ကဲ့ဒီရွက်ကောက်ပွဲမှာအခုနိုင်ငံတကာကနေလာပြီးစောင့်ကြည့်ကြဖို့အတွက်ဟိုအစိုးရလည်းရွက်ကောက်ပွဲကော်မရှင်လည်းခွင့်ပြုထားတယ်သူတို့လည်းလာကြမယ်ပေါ့နော်တပည့်နိုင်ငံတကာမှာနာမည်ကြီးနေတဲ့ Qatar Center လို့မျိုးအော် EU ကဒီရွက်ကောက်ပွဲစောင့်ကြည့်အဖွဲ့တွေလိုမျိုးအာဆီယံလိုမျိုးဂျပန်လည်းသူတို့ကိုယ်စားလှယ်အဖွဲ့လုပ်မယ်ပြောပါတယ်သူတို့အနေနဲ့ကဘလောက်များဒီရွက်ကောက်ပွဲတမတ်ကြတဲ့ဒီရာလတ်တွေထွက်လာဖို့အတွက်ဘလောက်ထိဘလောက်များထိရောက်အောင်လှုပ်ဆောင်ပေးနိုင်မလဲဘာလို့ဆိုတော့တချို့တိုင်းရင်းသားဒေသတွေဝေးလံခေါင်ဖျားတဲ့ဒေသတွေမှာဘာဖြစ်နေမလဲဆိုတာမီဒီယာတွေကလည်းစောင့်ကြည့်နိုင်မှာမဟုတ်ဘူးရန်ကုန်လိုမျိုးကြီးတွေမှာတော့နိုင်ငံတကာစောင့်ကြည့်တဲ့သူတွေလည်းရှိကောင်းရှိနိုင်တယ်ဒီမီဒီယာတွေကလည်းအများအားစောင့်ကြည့်မဲ့လူတွေများတယ်။ဒါပေမဲ့နေစုံနေပြားဒီဝေးလံခေါင်ပြားတဲ့တိုင်းသားဒေသအပေါင်းဝင်ဒီတိုင်းဒေသကြီးတွေကမြို့ငယ်လေးတွေမှာဆိုလို့ရှိရင်ဘာတွေဖြစ်မလဲဆိုတော့အတိအကျမသိနိုင်တော့သူတို့အနေနဲ့ဘလောက်ထိများလှုပ်ပေးနိုင်မလဲ
။ဒါဒီစောင့်ကြည့်တဲ့အဖွဲ့တွေမီဒီယာတွေရဲ့ဒီတမတ်ချမှုကအရေးကြီးတယ်။ဥပမာဟိုငွေကြီးနဲ့တော့၎င်းလုတ်ပိုင်ခွင့်နဲ့တော့၎င်းအခွင့်အာဏာရတော့၎င်းမတိမ်မရင်ဖြစ်သွားဖို့အရေးကြီးတယ်။မှန်ကန်ဟိုတကယ်ဟိုဒီမြန်မာနိုင်ငံရွေးကောက်ပွဲမှန်ကန်မှုရှိမရှိဆိုရက်ဒီရည်ရွယ်ချက်နဲ့ထေချာမှန်ကန်လုတ်ခွင့်ရဖို့အရေးကြီးတယ်။ဟိုကိုရီးယားကြည့်ချင်တယ်ဆိုမှလည်းတချို့နေရာတွေကတားမြစ်တာတွေပါလေဒါတွေလည်းရှိနိုင်တယ်။အဲ့တော့ဒါတွေကလည်းဟိုနှစ်ဖက်နှစ်ဦးနှစ်ဖက်အစိုးရဘက်ကရောဒီစောင့်ကြည့်ရေးအဖွဲ့တွေကလည်းပွင့်လင်းမြင်သာစွာနဲ့ဒါလုတ်ကြဖို့အရေးကြီးပါတယ
်။ဟုတ်ကဲ့ဒီတက်မတော်ဒီစစ်တပ်ဝင်းနေတဲ့မှာလုံမဲ့ရွက်ကောက်ပွဲတွေကိုဟိုတလောလေးကတော့ပထမကတော့သူတို့ခွင့်မပြုဘူးဆိုတဲ့အတန်းတွေထွက်နေပြီဟိုတလောလေးကတော့ရွက်ကောက်ပွဲကော်မရှင်အားစစ်တပ်ကတော့သူတို့လာဆောင်ကြည့်ခွင့်ပေးမယ်လို့တော့ပြောပါတယ်ဒါပေမဲ့အရင်ရွက်ကောက်ပွဲတွေမှာကြုံမှုတဲ့ဒီလူတွေအတွေ့အကြုံရအဲ့ဒီမဲတွေဟာဘလောက်ထိများပွင့်လင်းမြင်သာမှုရှိမလဲစစ်သားတွေရဲ့မဲတွေဟာတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမရောင်းလဲရလဲဟိုတရက်ကပဲသူပြောလိုက်ပါတယ်သူတို့စစ်တပ်ကိုပဲဒီတိစားရှိသူတို့မဲထဲကြဖို့ပုံစံမျိုးတော်ဝတ်ပြီးတော့သူတည်တည်ပြေးတဲ့ပုံစံမျိုးပြောထားတာရှိတော့စစ်သားတွေအနေနဲ့ဟောသူတို့တကယ်ရင်ထဲမှာရှိတဲ့သဘောက NLD ပဲဖြစ်ဖြစ်ကြံ့ခိုင်ဖွံ့ဖြိုးရေးဟောပြည်ထောင်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီပဲဖြစ်သူတို့ရင်ထဲမှာတကယ်ရှိတဲ့ပါတီကိုမဲထဲပိုင်ခွင့်ရှိပါမလား
ကြားတော့ဒီမဲထဲတဲ့သူတွေဟောတက်မတော်သားပဲဖြစ်ဖြစ်ဆရာဝန်ပဲဖြစ်ဖြစ်အင်ဂျင်နီယာပဲဖြစ်ဖြစ်ကျောင်းသားပဲဖြစ်ဖြစ်ကိုယ့်ရဲ့အနာဂတ်ကအကောင်းဆုံးဖြစ်အောင်ဒီမဲတစ်ချက်ကအရေးကြီးတဲ့စာကိုဒါကိုဆုံးဖြတ်ပြီးတော့မှမှန်ကန်ဟိုတကယ်ကိုလုတ်ပိုင်ခွင့်အရာကိုထည့်ကြဖို့ပဲအရေးကြီးပါတယ
်။ဦးကျော်သူရောရုပ်ောက်ပေါ်မှာမဲထည့်ပါမလား
။ထည့်ပါပါ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင
်ဗျာ။ဒီမှာဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာ။သောရရှင်များခင်ဗျာအစီအစဉ်အစောပိုင်းမှာအမည်သဘောနားဆင်ခဲ့ရတဲ့သတင်းပေးပို့ရတဲ့ပုဂ္ဂိုလ်တင်ပြပါမယ်။အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မန်ဘာသာအနေနဲ့အမျိုးဘာသာသာသနာရေးကလွင့်ရင်ဘယ်ကိစ္စကိုမှပါဝင်ဆောင်ရွက်တာမရှိဘူးလို့မန်ဘာသာဥက္ကဋ္ဌဦးဆောင်ဆရာတော်ကမေးကြားလိုက်ပါတယ် ဘယ်နိုင်ငံရေးပါတီအတွက်မှလှုပ်ဆောင်ပေးနေခြင်းမဟုတ်ဘူးလို့လည်းမမသာဥက္ကဋ္ဌကမိပါတယ်မမသာဒုဥက္ကဋ္ဌလည်းဖြစ်တဲ့တီရဂူဆရာတော်ကလည်းမမသာအဖွဲ့အနေနဲ့ငြင်းညမ်းစွာအတူရှင်တွဲနေထိုင်ရေးမူ၅ချက်နဲ့အညီနေထိုင်ကြင်ကြံသွားမှာဖြစ်တယ်လို့အဖွဲ့ကစာမိပါတယ်ဒီသတင်းကိုတော့ VOA သတင်းတော့မှတ်မိခါကသတင်းပေးပို့ပါတယ
်တနင်္ဂနွေနေ့ကသူဝနအကစားကွင်းမှာကျင်းပပြုလုပ်ခဲ့တဲ့အမျိုးဆောင်ဥပဒေပေါ်ပေါက်လာခြင်းအထိမ့်မဲ့ခုံပြူကြိုဆိုပွဲမှာဆရာတော်တွေကအခုလိုမိန့်ခဲ့တာပါမျိုးဆောင်ဥပဒေ၄ရက်နဲ့ပတ်သက်ပြီးမဘာသာဥက္ကဋ္ဌအကမဟာပဏ္ဍိတာဆရာတော်ဘဒ္ဒနာတိလောကပြည်ဝင်သားကအခုလိုမိန့်ပါတယ်
ဒီအမှန်တရားတော့ဒီဥပဒေကတော့ဘုရားဘာသာတူဘာသာတူဒီကဲ့ရဲ့ဒီနာစီတို့တို့ဘာဖြစ်ကြလဲဆရာတော်ဘာဝင်ဓမ္မဒေသနာဒီမှာဒီနေရာလေးဒီဒီကံတော့အားလုံးလိုက်ရတယ်ဒီကဲ့ကိုနာတာတူတဲ့ပုံမှာဒီဒီတို့ဒီဒီကပ္ပတိဒီဒီပါတယ်တို့ဘာဝင်ဘာ
ဒီဥပဒေဟာတိုင်းပြည်နယ်လူမျိုးမပြည့်စည်အောင်ကာကွယ်ပေးတာဖြစ်တာကြောင့်ပြည်သူပြည်သားတွေအနေနဲ့လည်းကာကွယ်ကြဖို့ခုလိုတိုက်တွန်းမိန့်ကြားခဲ့ပါသေးတယ်
။တိုင်းပြည်လူမျိုးတွေတကယ်လို့လည်းဒီလူမျိုးတွေလက်ရှိမှာအောင်လည်းအားလုံးကာကွယ်ကြဖို့ဒီဥပဒေရဲ့ဒီလူမျိုးတွေရဲ့စကားကတိုင်းပြည်လူမျိုးတွေရဲ့ဒီလူမျိုးတွေ
မဘာသာဒုဥက္ကဋ္ဌဖြစ်တဲ့တိရဂူဆရာတော်ဘုရားကြီးကအမျိုးဘာသာသာသနာစောင့်ရှောက်ရေးဥပဒေ၄ခုလုံးဟာဘယ်ဘာသာဝင်ကိုမှထိခိုက်စေလို့ရပြဋ္ဌာန်းခဲ့ခြင်းမဟုတ်ကြောင်းမိန့်ကြားပါတယ်။ယဟန်တန်ကားတွေအနေနဲ့ရိုမန်ကက်သလစ်ဖုံးတော်ကြီးတွေလိုကိုယ့်ဘာသာသာသနာကိုကာကွယ်စောင့်ရှောက်ကြဖို့ဥပမာတွေပေးကခုလိုမိန့်ကြားခဲ့ပါတယ်
။နိုင်ငံလုံးကိစ္စအမျိုးသားလုံးကိစ္စအမျိုးသားရေးကိစ္စပြည်တော်တန်ခါတော်ရှင်မြတ်ပြီမျက်စိကျေကျေနားကျေကျေဖွင့်ပြီးတော့အနာဂတ်ကိုရှေ့အရှိမြောပြီးတော့တတိရှိရှိနဲ့စောင့်ကြည့်တော့ပြရပါဆိုတာကိုပြီးတော့ပြောပါတန်ခါတော်ရှင်မြတ်ပြီတန်ခါရေးတွေပါဝင်ရမယ်လို့ရှောက်ခြင်းမဟုတ်ဘူးတတိရှိရှိနဲ့စောင့်ကြည့်ဖို့ကိုပြီးတော့ရှောက်တာပြောပါအိုးစေတဲ့မှာကိုနေပြီးတော့စောင့်ကြည့်ဖို့ပြီးတော့ရှောက်တယ်ဖြစ်ပါ
အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဘာသာအနေနဲ့အချက်၅ချက်ပါငြိမ်းချမ်းစွာတူရှင်တွဲနေထိုင်ရေးမူကိုလက်ကင်ထားပြီးကြင်ကြံနေထိုင်တော့မှာဖြစ်ကြောင်းတိရဂူဆရာတော်ကမိန့်ပါတယ်။တန်ဃာတော်တွေအနေနဲ့ချစ်ချင်းမုန်းခြင်းမရှိဘဲအစွန်းနှစ်ဖက်ရှောင်ကဓမ္မနဲ့ပြည်သူကိုစောင့်ရှောက်ဖို့နဲ့မဘာသာအဖွဲ့ဝင်ယဟန်တော်တွေအနေနဲ့လည်းငြိမ်းချမ်းစွာတူရှင်တွဲနေထိုင်ရေးဒီအချက်၅ချက်နဲ့အညီနေထိုင်သွားကြဖို့မိန့်ကြားခဲ့ပါတယ်။ငြိမ်းချမ်းစွာတူရှင်တွဲနေထိုင်ရေးအချက်၅ချက်နဲ့ပတ်သက်ပြီးတိရဂူဆရာတော်ဘုရားကြီးကအခုလိုမိန့်ပါတယ်
။ဘုရားကြီးကနားလည်မှုများအောင်ယူမယ်။ဘုရားမင်းကြီးအခြေခြေကိငင်းရင်းနေနေဆက်ဆံမယ်။ဓမ္မသာနာဓမ္မသာလည်းကိုဝင်ရောက်ဆွတ်ပြဲခြင်းမှမပြုဘူး။ပရိသတ်ကပြည်တော်ကိုကျိုးစားပြီးရှောင်မယ်။ကြီးမားသောဒိဋ္ဌိခံခြင်းနဲ့ဤဘဝပြေပေါ်မှာရှိတဲ့ဘေဘာနာဝင်များတယ်လို့ဆိုပြီးတော့လို့အားလုံးငြိမ်းငြိမ်းချမ်းသာ
တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဒီပွဲကိုတနိုင်ငံလုံးမှာရှိတဲ့မဘာသာအဖွဲ့တွေကရန်ကုန်မှာစုဝေးပြီးအမျိုးဆောင်ဥပဒေ၄ခုပြဋ္ဌာန်းနိုင်ခဲ့တဲ့အတွက်လာရောက်ဂုဏ်ပြုခဲ့တာဖြစ်ပါတယ်ဒီပွဲကိုထမန်းလူဦးရေအသိန်းကျော်တက်ရောက်ခဲ့တယ်လို့မဘာသာအဖွဲ့အတွင်ရင်မူအရှင်သောပါကားကမိန့်ပါတယ်လက်ရှိမှာဒီအမျိုးဆောင်ဥပဒေ၄ခုအပေါ်လူအခွင့်အရေးလှုပ်ရှားသူတွေကဝေဖန်မှုတွေရှိနေပါတယ်နိုင်ငံရေးလေလာတုံ့သက်သူအချို့ကလည်းဒီဥပဒေတွေကိုအာဏာရပါတီဘက်ကနိုင်ငံရေးမှာတုံ့ဆွဲကလာမဲ့ရွေးကောက်ပွဲမှာမဲဆွယ်မလားဆိုတဲ့တန်တရားတွေရှိနေကြပါတယ်
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန် နေ့လယ်12နာရီကနေညနေ3နာရီအထိတကြိမ်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မဆနောကြီးည9နိုင်ခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နိုင်အထိလိုင်းနူမီတာ25 kHz 11965လိုင်းနူမီတာ32 kHz 9325နဲ့လိုင်းနူမီတာ50 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယနိုင်ရွယ်အတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်ကဏ္ဍနဲ့အတူမြန်မာပြည်မှပေးစာများအစီအစဉ်နဲ့ကမ္ဘာတစ်လွှားထူးခြားအစံပြသတင်းတွေကိုလည်းတင်ဆက်သွားအောင်ပါအဲ့ဒီတွေကမှအခုတော့သတင်းစာဆရာဦးစီသူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့မဲစီရင်မှားတဲ့ပြဿနာတွေကနေဘာဖြစ်လာနိုင်တယ်လဲဆိုတဲ့အကြောင်းဦးစီသူအောင်မြင့်ကဆွေးနွေးมาပါ။ VOA မှအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ
်။အားလုံးသိကြပြီဖြစ်တဲ့အတိုင်းရွေးကောက်ပွဲကျင်းပဖို့တလကျော်ပဲလိုတော့တဲ့အချိန်ထိမှန်ကန်တဲ့မဲစင်းဆိုတာမရှိသေးပါဘူး။မဲစင်းမမှန်တာနဲ့ပတ်သက်ပြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဟာငကိုတုံးကတော့မဲစင်းလာမကြည့်တဲ့ပြည်သူတွေကိုအပြစ်ပုံချသလိုနောက်ပိုင်းကွန်ပျူတာဆော့ဝဲကြောင့်ဖြစ်တာဆိုပြီးအသက်မရှိတဲ့နီးပညာကိုအပြစ်တင်ပါတယ်။အခုနောက်ဆုံးမဲစင်းတွေမမှန်ကန်ကန်မဖြစ်တာဟာသတင်းမီဒီယာတွေရောက်လို့ဆိုပြီးအပြစ်တင်နေပြန်ပါပြီ။မဲစင်းတွေမမှန်ဘူးလို့မီဒီယာတွေကရေးလို့ပြည်သူတွေကစိတ်ပြက်ရတယ်။စိတ်ပြက်ပြီးမဲစင်းသွားမကြည့်တော့မဲစင်းကိုမပြင်ဆင်နိုင်မဲ့အမှားတွေဖြစ်ရတယ်လို့ဆိုလိုတာပါ။ဘလို့ပဲဖြစ်ဖြစ်မဲစင်းတွေမမှန်ကန်ကန်မဖြစ်ဘူးဆိုတာကိုတော့အားလုံးကလက်ခံထားလိုက်ကြပါပြီ။ဒီလိုမဲစင်းတွေမမှန်ကန်မှုဆိုရင်ရှေ့ဘာပြဿနာတွေဖြစ်လာနိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ဒီနေရာမှာမဲစင်းတွေဘလို့မှားတယ်ဘလောက်မှားတယ်ဆိုတာအရင်စမ်းစစ်ကြည့်ဖို့လိုပါတယ်။မဲစင်းပြုစုပုံစကတဲ့ကမမှန်တာကြောင့်ဘလောက်အတိုင်းတာထိမှားတယ်ဆိုတာဘသူမှတိတိကျကျမသိနိုင်ပါဘူး။အဓိကဖြစ်ပေါ်နေတဲ့ပြဿနာတွေကိုကြည့်ရင်မဲပေးပိုင်ခွင့်ရှိသူတွေရဲ့နာမည်မဲစင်းမှာပါမလာတာမဲစင်းမှာပါပေမဲ့အချက်အလက်တွေမှားယွင်းနေတာနဲ့တေဆုံးပြီးသားအပါအဝင်မဲစင်းနေမပါသင့်သူတွေပါနေတဲ့ပြဿနာပဲဖြစ်ပါတယ်။နောက်ဆုံးအခြေအနေအရမဲစင်းဖော်ပြပုံရှုပ်ထွေးတာပြည်သူတွေနားမလည်တာကြောင့်မဲစင်းနေလူတွေဘလောက်ကြံတယ်လဲမသိနိုင်ပါဘူး။နောက်ဆုံးအခြေအနေအရမဲစင်းဖော်ပြပုံရှုပ်ထွေးတဲ့အပြင်ပြည်သူတွေနားမလည်တာကြောင့်မဲစင်းနေလူတွေဘလောက်ကြံတယ်လဲဆိုတာမသိနိုင်ပါဘူး။ဒါပေမဲ့ထွက်ပေါ်လာတဲ့ကိန်းကနန်တချို့အရရန်ကုန်တိုင်းမှာမဲစင်းတဲမပါလို့ထဲ့ပေးပါဆိုပြီးလာရောက်လျှောက်ထားသူတသိန်းခွဲနီးပါးရှိတယ်လို့ဆိုပါရယ်။အားလုံးသိကြပြီဖြစ်တဲ့အတိုင်းရန်ကုန်ဆိုတာမြို့ကြီးပြကြီးစီးပွားရေးမြို့တော့ပါ။ပါတီအများစုအခြေစိုက်နေပြီးမဲစင်းစစ်ဆေးဖို့အကြီးအကျယ်လှုံ့ဆော်နေတဲ့နေရာဖြစ်ပါရယ်။ဒီလိုနေရာမှုလို့မဲစင်းနဲ့ကြံရစ်သူတွေစီးရင်နဲ့ထဲ့ပေးဖို့တောင်းဆိုနိုင်တာပါဒီလိုနေရာမှာတော့လူတွေဘလောက်ကြံနေရင်နေမျိုးတွေနဲ့ဝေးလံခေါင်ဖျားနေရာတွေမှာဆိုရင်တော့ပြည်သူတွေကိုယ်တိုင်မဲစင်းမကြည့်နိုင်တာမို့ဘလောက်မှားယွင်းနေမလဲဆိုတာဘလို့မှမှန်းလို့မရနိုင်ပါဘူးတေချာတာကတော့လာမဲ့ရွေးကောက်ပွဲမဲပေးမဲ့နေ့ရောက်တဲ့အထိမဲစင်းကြံရစ်သူအများအပြားရှိနေပါလိမ့်မယ်ဒါကြောင့်လေကော်မရှင်ဘက်ကနေမဲပေးကန်နီနောက်ဆုံးအကြိမ်မဲစင်းကတ်တဲ့အခါမှာလဲမဲစင်းလာကြည့်ကြပါနောက်ဆုံးအကြိမ်ဖြစ်မဲစင်းနဲ့ထည့်ပေးဖို့တောင်းဆိုနိုင်ပါသေးတယ်ဆိုပြီးပြောဆိုနေကြတာဖြစ်ပါတယ
်ရုပ်ောက်ဝဲကော်မရှင်ရဲ့ပြောစကားအရတော့မဲစင်းပါပြီးအချက်လက်မှားနေသူတွေအတွက်ကတော့သိပ္ပယတနာမရှိဘူးလို့ဆိုပါတယ်ကြားထဲမှာမပြေနိုင်ခဲ့ရင်တော့မဲပေးမဲ့နေ့မှာသက်ဆိုင်ရာမဲုံဆောက်တွေနဲ့အောက်ခြေရက်ရွာဒေသခံတွေကထောက်ခံရင်မဲပေးခွင့်ရမှာပါလို့ဆိုပါတယ်ဒါကြောင့်မဲစင်းနဲ့ပါဖို့အဓိကမဲစင်းမှားတာသိပ္ပယတနာမရှိဘူးလို့ကော်မရှင်ဘက်ကအကြင်ကြီးပြောနေတာပါနောက်ထပ်ပါတီတွေလုတ်ကန်ရခက်ခဲတဲ့ပြဿနာတစ်ခုကတော့မဲစင်းထဲမှာမပါသင့်တဲ့သူတွေပါနေတဲ့ကိစ္စပါဒါဟာတည်ဆုံသွားသူတွေတင်မကပါဘူး အဲ့ဒီသတ်မှတ်နေရမှာနှစ်ပေါင်းများစွာနေထိုင်ခြင်းမရှိတော့သူတွေလည်းအများကြီးပါဝင်နေလို့ဖြစ်ပါတယ်အဲ့လိုနာမည်တွေကိုစစ်ဆေးရတာတကယ်ခက်ပါတယ်တရင်တက်ဆင်ပိုက်စစ်တိုက်ကြည့်ပါမှသိနိုင်မှာပ
ါအခုနောက်ဆုံးထွက်ပေါ်လာတဲ့သတင်းတစ်ခုမှာတော့ရန်ကုန်တောင်ကလာမဲဆန္ဒနယ်မှာမဲပေးခွင့်ရှိသူ 3,900 ကျော်ရှိတဲ့အ ਨੇ အဲ့ဒီနေရာမှာနေထိုင်ခြင်းမရှိတော့တဲ့လူ 9,000 ကျော်တောင်ပါဝင်နေတယ်လို့ဆိုပါတယ်ဒီစီးရင်စရာနဲ့ပတ်သက်လို့ NLD အမတ်ကထောက်ပြခဲ့တာဖြစ်ပြီးသက်ဆိုင်ရာခရိုင်ရွေးကောက်ပွဲကော်မရှင်ကလည်းဝန်ခံထားပြီးဖြစ်ပါတယ်။ခရိုင်ကော်မရှင်တာဝန်ရှိသူတွေက1989ခုနှစ်လဝကကထုတ်ပေးထားတဲ့သံကောင်စင်းကိုအခြေပြုပြီးထုတ်ပြန်ထားတာမို့အဲ့ဒီနာမည်တွေပါဝင်နေတယ်လို့ဆိုပါတယ်။တကယ်နေတဲ့လူအရေးအတွက်ထက်နေထိုင်ခြင်းမရှိတော့တဲ့လူနာမည်ကမဲစီးရင်မှာပိုးပြီးများနေတယ်ဆိုတာအလွန်ကိုစိုးရိမ်စရာကောင်းတဲ့အချက်ပါ။အတော်ကြောက်စရာကောင်းတဲ့ကိန်းဂဏန်းမှာဒီလိုအခြေအနေမျိုးအခြားမြို့နယ်တွေမှာလည်းရှိနိုင်ပေမဲ့ဘသူမှတိတိကျကျဖော်ထုတ်နိုင်ခြင်းတော့မရှိပါဘူး။ဒါကြောင့်တကယ်တကယ်မဲပေးတဲ့နေ့ကြုံလာနိုင်တဲ့အဓိကပြဿနာကတော့မဲစင်းနဲ့မပါလို့ဆိုပြီးပြည်သူတွေမဲပေးခွင့်ဆုံးရှုံးနိုင်တာမျိုးပါ။အဲ့ဒီအထက်မှာဒီရက်ကွက်မှာမွေးဒီရက်ကွက်မှာကြီးဒီရက်ကွက်မှာပဲနေထိုင်နေသူတွေပါနိုင်တယ်လို့အခြားတနေရာကပြောင်းရွှေ့လာသူတွေလည်းပါနိုင်ပါတယ်။တေးကြတာတစ်ခုကတော့တန်းနဲ့ချီရှိတဲ့ရွှေပြောင်းနေထိုင်သူတွေမဲပေးခွင့်ဆုံးရှုံးကြပါလိမ့်မယ်။ဒါဒီမကနိုင်ငံခြားထွက်ပြီးတရားဝင်သွားအလုပ်လုပ်ပေမဲ့ကော်မရှင်ကစီစဉ်ပေးမှုမရှိတာကြောင့်ပြည်ပရောက်မြမအလုပ်သမားတန်းနဲ့ချီဟာလည်းမဲပေးခွင့်ဆုံးရှုံးမှာတေချာတလောက်ရှိနေပါပြီ။အထူးသဖြင့်ထိုင်းနိုင်ငံထဲကို passport visa နဲ့တရားဝင်အလုပ်သွားလုပ်သူတွေဖြစ်ပါတယ်
။နောက်ထပ်ဖြစ်လာနိုင်တဲ့မသမာမှုကတော့လူတယောက်ဟာသူ့နာမည်နဲ့ကြိုတင်မဲလဲပေးရရွာမှာနေထိုင်ခြင်းမရှိသူတယောက်ယောက်ရဲ့မဲစင်းနာမည်နဲ့လဲမဲလာပေးနိုင်တာမျိုးတွေပါဒါနဲ့ပတ်သက်ရင်ကော်မရှင်ဟာမဲပေးကန်ဒီတပတ်အလိုမှာမဲပေးခွင့်လက်မှတ်တွေကြိုထုတ်ပေးမယ်တကယ်မဲလာပေးရင်မှတ်ပုံတင်လို့ခိုင်လုံတဲ့အထောက်အထားပြเสียရမလိုဘူးဆိုတာကြောင့်အဲ့ဒီနေ့မဲလာပေးမဲ့သူတွေကိုအမတ်လောင်းကိုယ်စားလှယ်တွေကစစ်ဆေးနိုင်မှာမဟုတ်လို့ပဲဖြစ်ပါတယ်တကယ်မဲပေးတဲ့နေ့ကော်မရှင်ကလက်မှတ်တုံးလေးမယ်ဆိုတဲ့မဖြတ်နိုင်တဲ့မြင်ဆိုတာကိုဖြတ်နိုင်တဲ့အနေအထားရှိသွားပြီဆိုရင်လဲမဲမသမားမှုပို့ပြီးဆိုးသွားစေနိုင်ပါတယ်ခြုံပြီးသုံးသပ်ရရင်မဲစင်းမမှန်တဲ့ကိစ္စကြောင့်မဲပေးတဲ့နေ့ပြဿနာပေါင်း 16,000 တွေ့ကြုံနိုင်ပြီးရက်လက်တွေပြောင်းလဲသွားနိုင်ပါတယ်ဒါကြောင့်အဲ့ဒီပြဿနာတွေဖြေရှင်းဖို့ကော်မရှင်နဲ့နိုင်ငံရေးပါတီကြီးတွေရဲ့တာဝန်ရှိသူတွေခုကတည်းကတွေ့ဆုံဆွေးနွေးညှိနှိုင်းသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဥစီသူအောင်မြင့်တင်ဆက်တဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါအခုတော့မန်အေးသန္တာကျော်တင်ဆက်မဲ့မြမပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ
ရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးမှာပါ။သောရရှင်တွေအချင်းချင်းပေးဖို့တဲ့မြစ်တာဒေးလက်ဆောင်ဖြစ်တဲ့မြန်မာသချင်းလေးတပုတ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါရရှင်။အခုပထမအဦးဆုံး VOA အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်တွေရဲ့အစာတွေကိုဖော်ပြပေးခြင်းပါတယ်။ကျေးဇူးတင်ကြောင်းပါဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့နာမည်တော့ပါမလာပါဘူးနော်။ဒီသောရရှင်ကဘာလို့ကျေးဇူးတင်ရတာလဲဆိုရင်ကျွန်တော်မသိတဲ့သတင်းတွေ VOA ကတစဉ်သိရှိခွင့်ရလို့ပါပဲတဲ့ VOA ထောက်ရဒီတက်ပါစေဆိုပြီးတော့ဒီသောရရှင်ဆူတောင်းပေးလာပါတယ်။တောင်းတဲ့ဆူနဲ့ပြေပါစေအထူးကျေးဇူးတင်ပါတယ်ရှင်။ကျွန်တော်မြန်မာနိုင်ငံမှာနိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲအတွက်မဲဆင်းပြင်ဆင်ဖို့နောက်ဆုံးရက်ကလည်းပြီးခဲ့တဲ့သတင်းပတ်တွေမှာပဲကုံဆုံးသွားခဲ့ပြီဖြစ်ပါတယ်။ဒီရွေးကောက်ပွဲအတွက်တပြည်လုံးတိုင်းတာနဲ့မဲဆန္ဒရှင်စီရင်နောက်ဆုံးထုတ်ပြန်ထားတဲ့ထဲကမှားယွင်းမှုတွေကိုပြန်လည်ပြင်ဆင်နိုင်တဲ့တက်မှတ်ရက်ကကုံဆုံးသွားပြီဖြစ်လို့ရက်ထက်တိုးပေးထားတဲ့ရေဘေးတင်ဒေသတွေကလွှဲရင်ပြင်ဆင်ခွင့်မရှိတော့ဘူးလို့ရွေးကောက်ပွဲကော်မရှင်ကပြောထားတာပါ။ကော်မရှင်ဘက်ကနေပြီးတော့မဲစင်းအမှားပြင်ဆင်ချက်လုပ်ငန်းစဉ်တွေထဲမှာမှန်ကန်တိကျမှုနည်းလွန်ပြီးတော့ပွင့်လင်းမြင်သာမှုမရှိဘူးလို့မဲစင်းစီစီရေးဆောင်ရွက်ပေးနေတဲ့အတိုက်ခံပါတီ NLD ကလည်းဝေဖန်ပါတယ် တချိန်တည်းမှာပဲကျမတို့ဒီတော်ရရှင်နေအနေနဲ့လဲမဲဆင်းနဲ့ပတ်သက်ပြီးတော့ဒီအမှားရွင်းနေဆက်ပြီးတော့ဖြစ်နေသေးတာကိုတော့ဒီမဲဆင်းပိတ်တဲ့ရက်မတိုင်ခင်အထိပဲစာရေးရေးပြီးတော့ video ကိုရင်ဖွင့်ထားရရှိပါတယ်ကျမတို့ဒါရိုက်လေးလိုင်းအစီအစဉ်မှာလဲဒီလိုအခက်အခဲတွေနဲ့ပတ်သက်ပြီးတော့တော်ရရှင်နေဝင်ရောက်ပြီးတော့တို့ရဲ့အခက်အခဲတွေကိုရေးပြီးတော့ဆွေးနွေးလာကြတာပါဒါရိုက်လေးလိုင်းအစီအစဉ်မှာမဖော်ပြဖြစ်ခဲ့တဲ့တော်ရရှင်နေရဲ့စာရေးတွေကဒီကိုဆိုးမြင့်ပင်တရားမြို့နယ်ထဲသွန်းကျေးရွာအုပ်စုကကိုဆိုးမြင့်ကတော့ပုံစံစာရွက်တွေအလုံးလောက်မရှိတာကလည်းအခက်အခဲရှိပါတယ်လို့ပြောပါရယ်ကိုသားညုံကိုဆိုးမြင့်ဘယ်လိုပြောထားလဲပြောပါအောင်ရှင
်ဟုတ်ပါပြီဗျာသူကတော့ဒီပထမချိန်မဲစင်းကတ်တုံးကသူ့ရဲ့မှတ်ပုံနဲ့နံပါတ်မှားနေလို့ပြင်ဆင်ဖို့အတွက်ပုံစံတောင်းတော့တစုံပဲပေးထားလို့သူတို့ကိုတင်ပေးပါမယ်ဆိုပြီးတော့အမှားစင်းတွေယူသွားခဲ့ပါတယ်တဲ့နောက်တကယ်တမ်းလိုအပ်ချက်အရပြင်ဆင်ကန့်ကွက်ဖို့အတွက်ပုံစံစာရွက်တွေအလုံးလောက်ချပေးဖို့သူကလိုပါလိမ့်မယ်ဆိုပြီးတော့ထောက်ပြပါရယ်နောက်တစ်ချိန်မဲစင်းကိုလည်းတွားကြည့်တဲ့အခါမှာအရင်တုန်းကအမှားပြန်ဖြစ်နေတယ်လို့ပြောပါရယ်ဒီမဲစင်းတွေလုဖို့အတွက်ရက်ရွာကြေးရွာတိုင်းမှာရှိတဲ့အိမ်တော်စုစင်းတွေကိုနှစ်လကျော်လောက်ယူသွားပြီးတော့ကူးရေးကြတော့မှမှားတယ်ဆိုတော့ရွေးကောက်ပွဲမှာစာမတက်သူတွေကိုခန့်ထားလာလို့မေးရမလို့ဖြစ်နေပါပြီလို့ကုဆုမြစ်ကပြောပါရယ်ဒီမှားနေပါတယ်လို့ပေးပို့တဲ့ချက်လက်ကိုပြင်ရမှာကိုလည်းမစင်စားဘဲနဲ့ဒီတိုင်းပြန်ပြီးတော့ထည့်ပြီးတော့ဒီလိုမျိုးလူမျိုးတွေနဲ့ပဲရှေ့ဆက်သွားလို့ရှိရင်မြန်မာပြည်ကဒီထက်ဆုတ်ပြတ်တက်သွားမှာတော့ကျင်းသေးပါပဲဆိုပြီးတော့သူကရေးထားပါရယ်
ဟုတ်ကဲ့ဒီထိုင်းနိုင်ငံကော့တောင်ကျွန်းကကိုကျော်အေးသိန်းကလည်းဘာကြောင့်အမားတွေပို့ပြီးတော့များရလဲဆိုပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုထောက်ပြပြီးတော့ရေးလာတာပါကိုသားညုံပြောပါအောင်ရှင့
်2015ရွေးကောက်ပွဲအတွက်ဆနမဲဆင်းကိုကောက်ခံတဲ့နေရာမှာအောက်ခြေကပြုစုတဲ့ဆင်းကိုအထက်ကိုတင်ပြတဲ့စနစ် bottom to up မဟုတ်တာကြောင့်အမားရင်းပိုများနေခြင်းဖြစ်ပါတယ်တဲ့အောက်ခြေကနေပြီးတော့ပြုစုတဲ့ဆင်းကိုအပေါ်ကစီစစ်ပြီးတော့လှုပ်ခဲလို့ရှိရင်အခုလိုအမားရင်းမရှိနိုင်ပါဘူးတဲ့ဒီလိုဖြစ်ရတာဟာရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ချက်အလွန်ညံ့ဖျင်းတာကြောင့်ဖြစ်ပါတယ်တဲ့ရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိတယ်ဆိုပြီးတော့သူကရေးပါတယ
်။နောက်ထပ်တော်ရရှင်တယောက်ဖြစ်တဲ့ M Dawood ကတော့မဲဆင်းကအမှားတက်တက်ပါပဲဆိုပြီးတော့သူကြုံရတဲ့အခက်အခဲကိုရေးလာပါတယ်ရှင်
။ကျွန်တော်နေတဲ့ရက်ကွက်မှာဆိုရင်နှစ်ပေါင်း90လောက်နေလာခဲ့တာလူဦးရေတကောင်ဆင်းနေပါ။ဒါပေမဲ့ကျွန်တော်မိသားစုဝင်တယောက်မှပါမလာပါဘူး။လမ်းအလိုက်လည်းမဟုတ်ပါဘူး။နံပါတ်2အလိုက်နဲ့ပါ။တစ်ဆိုအဲ့ဒီတစ်ကလမ်းပေါင်းစုံတစ်ဆိုတော့25လမ်းလောက်ရှိတဲ့ရက်ကွက်မှာရှာရအတော့ကိုခက်ပါတယ်။နောက်ဆုံးမတွေ့ပါဘူး။တကောင်စင်းမိထူပြန်ပေးရပါတယ်။လှုပ်ပေးမယ်ဆိုပြီးတော့ဒီမြို့နယ်ကစင်းရေးတဲ့အဖွဲ့ကတော့ယူသွားတာ3ရက်ရှိပါပြီ။ဘာသတင်းမှတော့ထူးမလာသေးပါဘူး။တခြားထက်နေတာတွေလည်းတွေ့ပါတယ်။125 126ပေါ့။ဒီလူတဦးတည်းနှစ်ခါဖြစ်နေတာပါ။ကျွန်တော်ခေါ်ပြပါတယ်။အုတ်ချွေးမှုကိုစီကံတကြမရှိဘူး။တမင်မှားအောင်မျက်စိလည်အောင်လှုပ်ထားတာပေါ့နော်။တချို့ကလည်းလာကြည့်ကြပါတယ်။တဘောမပေါက်ကြတာများတယ်ပေါ့ဗျာဘလို့တွေဖြစ်လာမလဲစောင့်ကြည့်ရပါမယ်ကော်မရှင်ရုံးဘဲပါတီရုံးကိုမဆိုအကူကြီးတောင်းလို့ရတယ်လို့တော့ VOA သတင်းတွေမှာဖတ်ရပါတယ်မရဘူးဆိုရင်တော့အကူကြီးတောင်းမယ်လို့တော့သုံးဖြတ်ထားပါတယ်ဗျာကျေးဇူးအထူးတင်ပါတယ် VOA
ဒါကတော့မဲဆင်းပြင်ဆင်မှုနောက်ဆုံးရက်မတိုင်ခင်လေးမှာပဲတော်ရရှင်နေဒီမဲဆင်းမားတွေနဲ့ပတ်သက်ပြီးတော့ရေးလာကြတာဖြစ်ပါတယ်။တပြည်လုံးတိုင်းတာနဲ့ပြင်ဆင်ခွင့်စက်တင်ဘာလ29ရက်နေ့မှာပြီးဆုံးသွားပြီမယ်လို့တဘာဝဘေးအနေနဲ့ရေးပေးတဲ့ဒေတာတွေမှာတော့မဲဆင်းကျင်ညာရက်တွေကိုထပ်တိုးပြီးတော့သတ်မှတ်ပေးထားတာပါ။ချင်းပြည်နယ်တွေကဆိုရင်မတူဘီဟာခါဒွန်းဆန်မြို့တွေမှာအောက်တိုဘာလ10ရက်နေ့အထိနောက်ပြီးတော့စကိုင်းတိုင်းမုံရွာဆလင်းကြီးကနေမော်လိုက်ဖောင်းပြေမှာအောက်တိုဘာလ2ရက်နေ့အထိမကွေးတိုင်းစေတူရာနဲ့မန္တလေးတိုင်းမြင်းကြံမြို့နဲ့အေရီတိုင်းတွေကဒီဟင်းသဒဇလွန်မြောင်မြို့တွေမှာတော့အောက်တိုဘာလ4ရက်နေ့အထိတိုးထားခဲ့ပြီးတော့အေရီတိုင်းအင်ကဘူမြို့ကိုတော့စက်တင်ဘာလ30ရက်နေ့နောက်ဆုံးထားပြီးတော့တိုးပေးခဲ့ပါတယ်ရှင်။ဒါကတော့သောရရှင်နေဒါရဲ့လေလိုင်းအစီအစဉ်မှာမဆွေးနွေးလိုက်ရတဲ့သောရရှင်နေပါဝင်ပြီးတော့ဆွေးနွေးလာကြတဲ့စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးခဲ့တာဖြစ်ပါတယ်။ရင်ဖွင့်လာတဲ့သောရရှင်နေရဲ့စာရီနဲ့တေးတောင်းလာတဲ့သောရရှင်နေရဲ့စာရီကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးသွားပါဦးမယ်။အခုတော့သောရရှင်နေကိုအရင်အနောက်တိုင်းတေးလေးတစ်ပုဒ်နဲ့ဖြောပြပေးခြင်းပါတယ်ရှင်။ Billboard Hot အဖြစ်ဆုံးတေးနံပါတ်100ဆင်းမှာနံပါတ်10ဆင်းတဲ့ကိုပထမဦးဆုံးဒီပထမဦးဆုံးအချိန်အခုတစ်ခါဝင်လာတဲ့သချင်းပဲဖြစ်ပါတယ်။နံပါတ်10ကိုပထမဦးဆုံးအချိန်အခုရောက်လာတဲ့သချင်းကတော့ပြီးခဲ့တဲ့ August လကုန်မှာထုတ်သွားတဲ့ Taylor Swift ရဲ့ Wildest Dream ဆိုတဲ့သချင်းဖြစ်ပါတယ်။နားဆင်ခံစားကြည့်ပါအောင်ရှင်။
Said, let's get out of this town, drive out of the city, away from the crowds. I thought heaven can't help me now, nothing lasts forever. But this is gonna take me down. He's so tall and handsome as hell. He's so bad, but he does it so well. I can see the end as it begins.Say you'll remember me, standing in a nice dress every night.
I said no one has to know what we do. His hands are in my hair, his clothes are in my room, and his voice is a familiar sound. Nothing lasts forever.
Wildest Dream ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါနောက်ပိုင်းမှာတေးတောင်းလာတဲ့သောရရှင်တွေအတွက်အလှည့်ပေးပါဦးမယ်နော်ကျွန်တော်တို့ view ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ခဏမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတွေကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်တေးတောင်းလာတဲ့သောရရှင်တယောက်ရဲ့အစာကိုဖော်ပြပေးခြင်းပါတယ်။ VOE ကိုစာရေးနေကြတကုံမျိုးတက်ကဦးလာထွန်းက VOE ကိုစာရေးနေတဲ့ဒီတစ်ခါတချင်းတောင်းလာတာဖြစ်ပါတယ်ရှင်
။ VOE ခင်ဗျာတနေ့ကဒေါကင်ဆိုးဝင်းနဲ့ဖုန်းပြောဖြစ်ပါတယ်။ရွေးကောက်ပွဲအထူးအစီအစဉ်မှာကျွန်တော်တို့အားလုံးရှင်းလင်းစေခြင်းတဲ့အချက်တစ်ခုကို VOE တွေ့ဆုံမေးမြန်းခန်းမှာတွေ့ရပါပြီ။ကျွန်တော်တို့မိတ်ဆွေဖွဲ့စည်းပုံ Specialist ရှင်းနေကြီးဦးကိုနီနဲ့ VOE ကအင်တာဗျူးတော့ပုဂ္ဂိုလ်တဲ့ပါတီကိုမဲပေးတဲ့ဆိုတာပြက်ပြက်သားသားသိရပါတယ်ဒီနေရာမှာအနုပညာဂီတအစွမ်းထက်မှုဟာသူ့အချိန်အခါသူ့ရာသီအလိုက်စွဲညှိစေနိုင်တယ်ဆိုတာကိုကျွန်တော်တို့ဖြတ်သန်းခဲ့ခံစားခဲ့ရပါတယ်ဥပမာနဂနီတချင်းအာရှသူရဲကောင်းဘိုးအောင်ဆန်းစတာတွေပေါ့ဒီဘက်ခင်မှာလဲရှစ်လေးလုံးအရေးတော်ပုံကာလမှာပြည်သူအနုပညာရှင်တွေရဲ့တေးတွေဟာအင်မတန်အားကောင်းခဲ့တာခံစားခဲ့ရပါတယ်နောက်ခင်ညွန့်ကြီးရဲ့ဇာတိမန်စီးရီးဟာ90ရွေးကောက်ပွဲကာလမှာအင်မတန်မှအာမန်တက်စီခဲ့တာပါဒါတွေကိုစုပေါင်းပြီးရွေးကောက်ပွဲနဲ့ပြည်သူအာမန်တီးများတေးတယုတ်ဖို့ဆိုသိကောင်းပါပဲဗျာအစိုးရတို့ National ဓာတ်ခဲ3လုံးရေဒီယိုတောင်ကိုပိုင်မဝယ်နိုင်လို့မိတ်ဆွေလူပြိုကြီးအိမ်မှာတွားတွားနားထောင်ခဲ့ရပြီးအဲ့ဒီနောက်ပိုင်းမှာဂျိုရုစလောင်းကနေကြည်လင်ပြတ်သွားစွာနားထောင်ခဲ့တဲ့အနေအထားကိုပြောင်းလဲလာခဲ့ပါတယ်အခုတော့လေဂျိုရုစလောင်းတွေကွန်ပျူတာတွေတောင်မလိုတော့ပဲမီးပြတ်ချင်ပြတ်မိုဘိုင်းဖုန်းလေးတွေကနေဖလန်းဖလန်းထနေတဲ့အင်တာနက်ကတဆင့်အဲ့ရထဲမှာပဲအလွဲတကူနားထောင်ရတာစိန်ကျလှပါတယ်ဂျိုရုစလောင်းမပေါ်ခင်လိုင်းတိုရေဒီယိုကနေစူညံသံတွေရောပြီးမနှဲနားထောင်ခဲ့ရကဂျိုရုပေါ်လာတော့တီဗီကနေကြည်လင်စွာနားထောင်နိုင်ပြီးကွန်ပျူတာကနေပြီးလဲဓာတ်ရိုက်နားထောင်ရင်ဒေါင်းလုဒ်လုပ်လာနိုင်ခဲ့ပါတယ်အခုတော့ smartphone တွေလဲမီးလာလာမလာလာအေးဆေးပါပဲ။အဲတေးချစ်တဲ့သောရရှင်နေနဲ့အတူကျွန်တော်လဲခံစားနားထောင်ဖို့တချင်းတောင်းညင်လို့ပါ။ကျွန်တော်တို့ဘုရားတလျှောက်လုံးစစ်အာဏာရှင်စနစ်အောက်မှာရှုံးနေကြဆုံးခဲ့ရကနေခေါင်းဆောင်တွေရလာခဲ့ပြီးမျောလင်းချက်တွေပြန်လဲရှင်သန်လာခဲ့ရသလိုကျွန်တော်တို့တိုင်းပြည်အတွက်လဲ fail state အဖြစ်နဲ့အစင်းရဲဆုံးအာဆီယံနိုင်ငံဖြစ်နေရကနေမျောလင်းခြင်းပျော်ရှင်ခြင်းတွေပေးလာတဲ့အဖြစ်ကိုဖော်ဆောင်ထားတဲ့လေးပြူရဲ့ငါရဲ့လာမင်းတခြင်းကိုသောရရှင်နေနဲ့အတူလာမဲ့ရွေးကောက်ပွဲအတွက်အာမန်တက်စေဖို့အပြည့်အဝထုတ်လွှင့်ပေးပါလို့မေတ္တာရပ်ခံလိုက်ရပါတယ်ခင်ဗျာ
ဒီကုမျိုးတက်ကဥလာထွန်းဖြစ်ပါတယ်ဒီတော့ဒီတစ်ခါဒီသောရရှင်တောင်းဆိုထားတဲ့လေးပြူရဲ့ငါရဲ့လာမင်းဆိုတဲ့တခြင်းလေးပဲထုတ်လွှင့်ပေးချင်ပါတယ်နော်လေးလိုင်းကနေနားထောင်ရတာကိုဖါကိုဖွင့်နားထောင်ရတာထက်အရသာပိုရှိပို့ပြီးတော့နားထောင်လို့ပို့ပြီးတော့ကောင်းတယ်ဗျာဆိုတဲ့ဒီကုမျိုးတက်ကသောရရှင်ဥလာထွန်းရောဗီယိုတီချစ်တော်ရရှင်အာလုံယောင်တီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။
shong nui de nga le pyu yin a tei do de nga pyao song chin mien nai ne nga na ga do me me nga cha song chin nga yin de be go min win la pi le pyu cha du nga go tu pi sing om te de nga ye sa ga rui ne a khwe lu ti khan yin shiro bu longa tin ni de bwa o me ele manga ta ka pyan le ga ta win ta pa over ni a shou ni de ma myo ni ge de nga go se yin pyo shwin nin go nga yin ba ma ta sei lo ka yin ni ha nga twa to Ni hanga tetto Willa me
Debut tin so tha de nga ye la me so de tsin ko na sin kai cha ya da ba Myanmar nai ngai ne nai ngai da ga ga ye ta pe po la de view in Myanmar wai Dora shin ne ye we ban chan pe sa ri yin phwin sa ri ne de tsin taung lwa ri ko tinin ngri ne nya wai ne tinin la ne me ne pai chein ni ma Myanmar phi ga pe sa mya a si sin ga ni thau lwin tin set pe ni ba de shin တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေထိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOE ရဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voenews.com ဖြစ်ပါတယ်။ VOE ကိုလည်းစာရေးကြပါအောင်ရှင်။သတင်းရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။နေဟာလမ်းပြတဲ့နေဟာငါရဲ့နတ်သမီးအာတမုံညမရှိတော့ဘူးလောငါတင်နေတဲ့ဘဝပြန်လဲကသက်ဝင်တော့ပါ Oh wow နေအရှုံးတွေထဲမှာမျောနေခဲ့သူငါကိုဆဲရင်ပျော်ရွှင်ခြင်းကိုငါရင်ပတ်မှာတစိမ့်လို့ကဲရင်နေဟာငါတွတ်တော့ Oh နေဟာငါတွတ်တော့ We love me
အေးဒနာကြောတင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုတော့ကဘာထလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်မှာပါကိုသားညွန့်ဦးနဲ့တူမက်ခွာညိုတို့ကပြောပြကြမှာဖြစ်ပါတယ
်အိန္ဒိယနိုင်ငံမြောက်ပိုင်းကရွာတရမှာကြက်တစ်တကောင်ရဲ့ခေါင်းမှာရေအိုးကြီးစွန့်နေခဲ့ပါတယ်သူကရေစာလွန်းတော့ရေအိုးတဲကရေကိုတောက်ဖို့ကြိုးစားရင်းနဲ့အခုလိုဖြစ်သွားတာလို့ဒေတာရင်းသတင်းမီဒီယာတွေကဖော်ပြကြပါတယ်ရေအိုးကိုခေါင်းကနေချုပ်ဖို့ကြိုးစားနေတဲ့ကြက်စ်ကိုရွာသားတွေကဘေးကနေဝိုင်းပြီးတော့ကြည့်နေခဲ့ကြတာပါဒီကြက်စ်ကိုမေးစေးပေးပြီးသူခေါင်းကရေအိုးကိုချုပ်ဖို့တစ်တော်ဝင်တန်းတွေ6နာရီကြာကြိုးပမ်းခဲ့ရပါတယ်နောက်တော့ကြက်စ်ကိုတောထဲပြန်လှုပ်ပေးလိုက်တယ်လို့သတင်းတွေမှာဖော်ပြထားပါတယ်ရှင်
ဘရစ်ဂျင်နံအနောက်ဆက်ဆက်မှာတော့ဒီပြီးခဲ့တဲ့သတင်းပတ်တုန်းကကားပြိုင်မောင်းဝါသနာပါသူတွေစုပေါင်းပြီးတော့ကမ္ဘာမြေကြီးဆက်ပြိုင်ပွဲကိုကျင်းပခဲ့ပါတယ်။ဒီပြိုင်ပွဲမှာတာမန်ထိုင်ကုန်ပါတဲ့မြေကြီးဆက်ပြိုင်ပွဲနဲ့ကားနဲ့တူတဲ့မြေကြီးဆက်အသေးစားပြိုင်ပွဲတွေပါပါတယ်။မြက်ခင်းထူပြီးတော့ဂျိုင်းတွေများတဲ့ပြိုင်ပွဲလမ်းကြောင်းတစ်လျှောက်အနံ့ရရှိဖို့ဆိုတာမြေကြီးဆက်ရဲ့အရှင်မောင်းသူရဲ့ကြွမ်းကျင်မှုတွေနဲ့သက်ဆိုင်ပါတယ်။နှစ်ကြာကျင်းပခဲ့တဲ့ဒီပွဲမှာပြိုင်ပွဲပေါင်း18မျိုးပါပြီးတော့အနံ့ရဖို့ဆိုလို့ရှိရင်ပြိုင်ပွဲပတ်လမ်းတစ်လျှောက်မှာငါးဘက်စက်တိုက်ဥဆောင်နိုင်ဖို့ကြိုးစားမှာဖြစ်ပါတယ်။အင်ဂျင်ဆက်တွေဟာမြင်းကောင်ရေ73ကောင်အားရှိပြီးတော့ဗြိတိန်နိုင်ငံရဲ့အပျော်အားကစားနည်းတစ်ခုဖြစ်လာနေပါတယ်။အောက်စုနှစ်မှာနိုင်ရခဲ့တဲ့ဆန်ဘရက်ကလစ်ကသူ့အနေနဲ့သူ့ဖေနဲ့မြေကြီးဆက်ပြိုင်မောင်းတာ9နှစ်လောက်ရှိပြီဖြစ်ပြီးတော့အလွန်ပျော်ရွှင်ရတဲ့အကြောင်းပြောပါတယ်။ခက်ထူးဆန်းဆန်းပျော်စရာကစားနည်းကိုကြိုက်နှစ်သက်သူတွေအတွက်ကတော့အခုလိုမျိုးဒီကမ္ဘာမြေကြီးဆက်ပြိုင်ပွဲဟာအကောင်းဆုံးပြိုင်ပွဲတစ်ခုဖြစ်နေပါတယ်ခင်ဗျာ
။တရုတ်နိုင်ငံကပထမဦးဆုံးဖန်နဲ့တိစောက်ထားတဲ့တရားတစ်ခုကခရီးသွားတွေကိုစိတ်နှလုံးထိတ်လန့်စေရာအတွေ့အကြုံတွေပေးနေပါဗါး မီတာ300ရှိတဲ့အဲ့ဒီတရာဟာဟူနန်ပြည်နယ်မှာဆောက်လုပ်ထားပြီးအမြင့်မီတာ180မှာတည်ရှိပါတယ်မီတာ300ရှိတဲ့အဲ့ဒီကြိုတရာဟာကမ္ဘာအရှိဆုံးဖန်တရာတစ်ခုလည်းဖြစ်ပါတယ်တချို့ခရီးသွားတွေကတော့မဖြတ်ရဲလို့တရာကိုလာကြည့်ရုံပဲကြည့်ကြတာပါပြီးခဲ့တဲ့သတင်းဘက်ကဖွင့်လှစ်ခဲ့တဲ့ဒီတရာရဲ့ဓာတ်ပုံတွေလူမှုကွန်ရက်တွေမှာပြန့်နှံ့နာမည်ကြီးသွားခဲ့ပြီးတဲ့နောက်ဒီတရာကိုလူတွေအများကြီးလာရောက်ကြပါတယ်တနေ့ကိုလူ 3,000 လောက်လာရောက်ကြည့်ရှုကြပြီးပည့်ရက်တွေမှာဆိုရင်တော့လူပေါင်း 1,000 ခွဲလောက်လာကြပါတယ်ဒီတရားတိဆောက်ဖို့တစ်နှစ်ကျော်လောက်လဲအချိန်ယူခဲ့ရတာပါအခုချိန်မှာတော့တခြားဒေသတွေမှာလည်းအခုလိုဖန်တရားမျိုးတိဆောက်ဖို့ကြိုးပမ်းလာကြပြီဖြစ်ပါတယ်ရှင
်ယူကရိန်းနိုင်ငံမြို့တော်ကီယက်မှာတော့ဓာတ်ဆီဆိုင်တစ်ခုမှာဗစ်ကနီနဲ့ဒီအမျိုးသမီးတွေများနေတဲ့အတွက်ပင်လယ်ကမ်းကြီးအလားထင်မှတ်မှားရပါတယ်ဘာကြောင့်လဲဆိုတော့ဒီပစ်ကနီနဲ့လာလို့ရှိရင်ဓာတ်ဆီအခမဲ့ရမယ်လို့ကြော်ညာပြီးတော့ဆွဲဆောင်ခဲ့လို့ပါအမျိုးသမီးတွေချင်းမကောက်ပါဘူးအမျိုးသားတချို့ပါပစ်ကနီဝတ်ပြီးတော့ဓာတ်ဆီအခမဲ့လာထည့်ကြပါတယ်ပြီးခဲ့တဲ့ပတ်တုန်းကဒီယူကရိန်းနိုင်ငံတွင်းအပူချိန်မြင့်တက်ခဲ့တဲ့အတွက်ကြောင့်ရောပြင်းထန်အေးမြတဲ့ဆောင်းရာသီမတိုင်ခင်မှာရောအခုလိုမျိုးဒီရာသီဥတုနှွေးထွေးတာကိုခွင့်ကောင်းယူပြီးတော့ဓာတ်ဆီဆိုင်အယောင်မြင့်တင်ရေးကိုလှောက်ဆောင်ခဲ့တာပါတကမ္ဘာလုံးမှာရည်တန်းစည်းတွေကျနေပြီးမဲ့ယူကရိန်းနိုင်ငံမှာ1996ခုနှစ်ကစပြီးတော့ငွေကြေးဖုံးပွားမှုအမြင့်ဆုံးအခြေအနေနဲ့ရင်ဆိုင်နေရတာပါရုရှားနဲ့ဖြစ်နေတဲ့ပြည်ပခါကြောင့်လည်းယူကရိန်းနိုင်ငံရဲ့စီးပွားရေးဟာ2014မှာ 6.8 ရာခိုင်နှုန်းကျုံသွားခဲ့ပါတယ်။ယူကရိန်းနိုင်ငံရှိပိုင်းမှာရုရှားလူလာသူခွဲထွက်ရေးသမားတွေနဲ့တိုက်ခိုက်မှုတွေကြောင့်လူ 6,000 ကျော်သေဆုံးခဲ့ရပြီးတော့နိုင်ငံရဲ့ဆက်မှုလုပ်ငန်း 20 ရာခိုင်နှုန်းနီးပါးလောက်ပျက်စီးခဲ့ရပါတယ
်။ကမ္ဘာလှထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ဒီအစီအစဉ်နဲ့ပဲဒီတင်းငွေနေနေည VOA အစီအစဉ်တွေကိုသွားရရှိနေကြေနပ်လိမ့်မယ်လို့မျှော်လင့်မိပါတယ် VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင် VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ် 855 ဖြစ်ပါတယ်ခင်ဗျာခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပါမယ
်မြမဆိုးရနဲ့တိုင်းရင်းသားလက်နက်ကန်တပ်ဖွဲ့တချို့တို့ကြားအပြစ်ခတ်ရစဲရေးသဘောတူစာချုပ်ကိုအောက်တိုဘာလ15ရက်နေ့မှာလက်မှတ်ရေးထိုးကြဖို့ဒီကနေ့မှာနှစ်ဖက်တို့သဘောတူခဲ့ကြပါတယ်နေပြည်တော် MICC2 မှာချင်းပါမဲ့သဘောတူလက်မှတ်ရေးထိုးဖို့အတွက်လဲတဖက်စီကကိုယ်စလဲ10ဦးတို့ပါဝင်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးပွဲချင်းပါရေးပူးရဲကော်မတီကိုလဲဒီကနေ့ဆွေးနွေးပွဲမှာဖွဲ့စည်းခဲ့ပါတယ်ရန်ကုန်မြို့ကမြန်မာငြိမ်းချမ်းရေးစင်တာမှာမြန်မာဆိုရငြိမ်းချမ်းရေးကိုယ်စလဲအဖွဲ့နဲ့ NCA လက်မှတ်ရေးထိုးမဲ့တိုင်းရင်းသားကိုယ်စလဲတချို့တို့ဆွေးနွေးသဘောတူခဲ့ကြတာလဲဖြစ်ပါတယ်တနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ်လို့နှစ်ဖက်တို့ကတုံ့နှုံပြောဆိုနေကြပြီးမဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့အားလုံးတို့တော့မပါဝင်ပါဘူးအပြစ်ခတ်ရစဲရေးမြန်မာအစိုးရနဲ့စတင်ဆွေးနွေးခဲ့တဲ့တိုင်းရင်းသားလက်နက်ကင်18ဖွဲ့တဲက9ဖွဲ့တို့ကသာ NCA ကိုလက်မှတ်ထိုးဖို့သဘောတူထားပြီးကျန်တဲ့10ဖွဲ့တို့ကတော့အစိုးရဘက်ကလက်နက်ကင်တပ်အားလုံးကိုလက်ခံမှလက်မှတ်ထိုးမယ်ဆိုတဲ့မူဝါဒကိုကင်ဆယ်ပြီး NCA မှလက်မှတ်ထိုးဖို့ညှင်းပယ်ထားကြတာဖြစ်ပါတယ်အစိုးရနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တို့ကြားရေးဆွဲခဲ့တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့သဘောတူထားကြတဲ့အဖွဲ့တွေကတော့ KNU ကရင်အမျိုးသားအစည်းအရုံးဒီမိုကရေစီကရင်အကျိုးပြုတပ်မတော် DKBA ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLA PC ချင်းမျိုးသားတပ်ဦး CNF ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP တို့ဖြစ်ကြပါတယ်။ဒါ့အပြင်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSC ရှမ်းပြည်တောင်ပိုင်းတပ်မတော်ကလည်း NCA မှာလက်မှတ်ထိုးဖို့သဘောတူထားတာကြောင့်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့10ဖွဲ့တို့ပါဝင်လက်မှတ်ထိုးကြဖို့စီစဉ်ထားကြတာဖြစ်ပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြသွားတာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနူမီတာ24 25 30 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သောရရှင်တွေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးပါခင်ဗျာThank you.
This program has come to you from the Voice of America, Washington.